Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2023ခုနှစ်နိုဝင်ဘာလ10ရက်တောက်ကြနေမနက်ခင်း VOA Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ကျွန်မခင်ဗျူထွေးပါဒီမနက်စီစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ်ရှင
်အစ္စရေးဘက်ကဂါဇာမြောက်ပိုင်းဒေသစစ်ဆင်ရေးတွေကိုကြာတာပရိနေကစပြီးနေ့စဉ်4နာရီကြာရပ်ဆိုင်းထားပေးမယ်လို့ American သမ္မတအင်ဂျူရောကပြောပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေရှိနေချိန်မှာတွေးဆုံဆွေးနွေးကြဖို့ဆိုတဲ့ဘလို့တိုက်တွန်းချက်မျိုးပေါ်မှာလက်မခံပယ်ချကြောင်းယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ် APEC အစည်းအဝေးမတိုင်ခင်မှာပဲ American ဘဏ္ဍာရေးဝန်ကြီးဟာတရုတ်ဒုဝန်ကြီးချုပ်နဲ့နှစ်ရက်တာတွေးဆုံဆွေးနွေးပွဲတွေပြုလုပ်နေပါတယ
်လီချောင်းပြောရှေ့ရှိချင်းပြော
ဒီလိုနောက်ဆုံးရသတင်းတွေအပြင်ရှမ်းမြောက်တိုက်ပွဲတွေနဲ့အိန္ဒိချင်းတရုတ်အစိုးရရဲ့မြမရေးမူဝါဒအပြောင်းလဲဖြစ်လာနိုင်မလားဆိုတဲ့သုံးသပ်ချက်နောက်စကိုင်းတိုင်းထိချိုက်မြို့နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခရဲ့မြမရေးသုံးသပ်ချက်စမ်းမာရေးနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါဦးမယ်ရှင်
ဣသရေလကဂါဇာမြောက်ပိုင်းဒေသစစ်စင်ရေးတွေကိုအခုကြာတာပရိနေကစာပြီးနေ့စဉ်၄နာရီရပ်ဆိုင်းထားမယ်လို့အမေရိကန်သမ္မတအင်မီတော်ကပြောကြားပါတယ်။ဣသရေလတပ်တွေဟာဂါဇာမြို့မှာဟာမတ်စစ်သွေးကြွတွေကိုစစ်စင်တိုက်ခိုက်နေတာကြောင့်ပါလက်စတိုင်းအရသာအများအပြားအဲ့ဒီဒေသကနေစွန့်ခွာထွက်နေရတာပါ။ဒီအချိန်မှာပဲဣသရေလက၄နာရီအပြည့်ရထားမယ်လို့အမေရိကန်အင်မီတော်အမျိုးသားလူညွန့်ရေးကောင်စီပြောခွင့်ရသူဂျွန်ကာဘီကပြောပါတယ်။ဒီလိုခဏတာအပြစ်ရပ်ပေးလိုက်တာကြောင့်လူသားချင်းစာနာမှုလမ်းကြောင်းတွေကိုတုံးပြီးပါလက်စတိုင်းတွေတင်းရှောင်ထွက်ခွာဖို့အချိန်ရမှာဖြစ်တယ်လို့ဂျွန်ကာဘီကဆိုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ညာဟုတို့ကြားဆွေးနွေးမှုကနေအခုလိုအချိန်တိုစစ်ရက်စဲတာဖြစ်လာတာဖြစ်ပြီးအဲ့ဒီအချိန်တိုအတွင်းမှာတော့ဘယ်စစ်စင်ရေးမှရှိမှာမဟုတ်ဘူးလို့အစ္စရေးဘက်ကပြောဆိုတဲ့အကြောင်းလည်းပြောပါတယ်။လူပေါင်း 1,400 ကျော်သေဆုံးခဲ့ရတဲ့အောက်တိုဘာ9ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုပြီးတဲ့နောက်အစ္စရေးဘက်ကဟာမတ်စ်ကိုပြစ်မှတ်ထားစစ်ဆင်ခဲ့တာပါဟာမတ်စ်ဘက်ကတော့လူ240လောက်ကိုပြန်ပေးဆွဲဖမ်းဆီးထားပါတယ်အမေရိကန်ဗြိတိန် EU ဘာဝင်အနောက်နိုင်ငံအတော်များများဟာဟာမတ်စ်ဘက်ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်နဲ့သတ်မှတ်ထားကြတာဖြစ်ပါတယ်ခင်ဗျာဂျပန်နိုင်ငံတိုကျိုမြို့မှာနှစ်ရက်ကြာကျင်းပတဲ့ G7စီဝါရေးထိပ်သီး9နိုင်ငံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဂါဇာဒေသအရေးကလွှမ်းမိုးခဲ့ပေမဲ့စီရေးပိဋိပက္ခအလွန်ဘယ်လိုမျိုးလုပ်ကင်ရမလဲဆိုတဲ့အဖြေတစုံတရာထွက်လာခြင်းတော့မရှိပါဘူး။အော်တိုဘာ9ရက်နေ့ဟာမတ်စ်ကအစ္စရေးကိုတိုက်ခိုက်ခဲ့ခြင်းကစလို့ G7 နိုင်ငံတွေအနေနဲ့အခုလက်ရှိကျင်းပတဲ့ညီလာခံကနေဒုတိယကြေညာချက်တစ်စောင်ထွက်ပေါ်လာခဲ့ပါတယ်။ကြေညာချက်ထဲမှာတော့ဟာမတ်စ်နဲ့အခြားအဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကို G7 ကပြတ်ပြတ်သားသားရှုတ်ချလိုက်ပြီးဟာမတ်စ်တို့ပြန်ပေးဆွဲသွားသူတွေအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်စစ်ပွဲတွေရပ်ဆိုင်ပြီးဂါဇာဒေသမှာလိုအပ်နေတဲ့အရေးပေါ်လူသားချင်းစာနာမှုအကူအညီအမြန်ပေးနိုင်ရေးချက်ချင်းလှုပ်ဆောင်ခွင့်ရဖို့ကိုလည်းတိုက်တွန်းပါတယ်။G7 ညီလာခံမှာအမေရိကန်၊ဂျပန်၊ဗြိတိန်၊ကနေဒါ၊ပြင်သစ်၊အီတလီနဲ့ဂျာမနီနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေတက်ရောက်နေတာပါ။G7 အဖွဲ့ကတော့ဂါဇာစစ်ပွဲလုံးဝဆုံးသတ်ဖို့တောင်းဆိုတာမျိုးမရှိပေမဲ့တကဘာလုံးမှာတော့ဒီစစ်ပွဲကြီးကိုအဆုံးသတ်ဖို့ဆန္ဒပြတောင်းဆိုနေကြပါတယ်ခင်ဗျာလူသားတိုင်းရဲ့အသက်ကိုဒန်းတူညီမျှတန်ဖိုးထားရလိမ့်မယ်လို့ပြင်သစ်သမ္မတအမ်မနူရယ်မက်ခရွန်ကပဲရစ်မြို့မှာကျင်းပနေတဲ့ဂါဇာဒေသအတွက်စာနာမှုအကူအညီပေးညီလာခံဖွံ့ဖွဲတွေကြာတာပရိနေမှာမှတ်ချက်ပေးပြောဆိုလိုက်ပါတယ်ဒီညီလာခံကိုအမေရိကန်အာရဗ်နိုင်ငံအတော်များများအပါအဝင်နိုင်ငံပေါင်း50ကျော်ကကိုယ်စားလှယ်တွေတက်ရောက်နေတာပါ။အစ္စရေးကိုယ်စားလှယ်တွေကိုဒီပွဲတက်ဖို့မဖိတ်ကြားခဲ့ပေမဲ့မက်ခရွန်ရဲ့သမ္မတယွန်းကတော့ကြိုတင်အသိပေးခဲ့တယ်လို့ဆိုပါရယ်။အစ္စရေးထိုးစစ်ကြောင့်ဂါဇာဒေသတွင်လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေရပ်တန့်မသွားဖို့လိုတယ်လို့သမ္မတမက်ခရွန်ကမြစ်တာရက်ခံလိုက်ပြီးအဲ့ဒီဒေသမှာအရသားတွေဘေးကင်းလုံခြုံမှုရရှိရေးကတိတ်အရေးကြီးတယ်လို့သူကဆိုပါတယ်။ဘယ်ရစ်မြို့မှာလုပ်နေတဲ့စာနာမှုညီလာခံကိုအနောက်နိုင်ငံတွေနဲ့အရှေ့အလယ်ပိုင်းဒေသကတန်တမန်တွေအပြင်ကုလသမဂ္ဂနဲ့ NGO အဖွဲ့ကအကြီးအကဲတွေပါတက်ရောက်နေကြတာဖြစ်ပြီးဂါဇာဒေသကပါလက်စတိုင်းပြည်သူတွေကိုအရေးပေါ်အကူအညီတွေလျင်မြန်စွာထောက်ပံ့သွားနိုင်ရေးအတွက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
and then Mene Pemia Mavada Sisinigo, Mene Chonaigani Konanaiti, Lightometer Donzani, Kilohertz, Goton Dongani, Goton Shetonia, Lightometer Lizeko, Kilohertz, Chouting Adonia, Patamana Iwama, Lina Media Diagoze, Kilohertz, Tinga Kongarani, your Torin Pinuation.
Yamabie. တော့ကြနေမယ်ကင်ဗီယိုရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးပြောပြနေတာဖြစ်ပါတယ်ခင်ဗျာရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေဆက်လက်ရှိနေချိန်မျိုးမှာရုရှားယူကရိန်းနှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးကြဖို့ဆိုတဲ့ဘယ်လိုတိုက်တွန်းချက်မျိုးကိုမှလက်မခံပယ်ချကြောင်းယူကရိန်းနိုင်ငံသားဝန်ကြီးဒီမီထရိုကူလီဘာကကြာတာပရင်းနေမှာပြောကြားလိုက်ပါတယ်ယူကရိန်းကရုရှားနဲ့စစ်ဆင်ညှိနှိုင်းတင သမရပူတင်အချိန်ရသွားအောင်လုပ်ပေးရာရောက်တယ်လို့ဝန်ကြီးခူလီဘာကသူ့ရဲ့ X social media မှာရေးသားထောက်ပြပါတယ်။ယူကရိန်းအနေနဲ့အဲ့ဒီလိုထောင်ချောက်တဲ့ဆင်းသွားမှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါတယ်။တွေးဆောင်ဆွေးနွေးမှုတွေလုပ်ဖို့စိတ်ဝင်စားကြောင်းရုရှားအစိုးရကဗိုလ်ထုနေမှာပြောကြားထားပါတယ်။ဒါပေမဲ့လည်းယူကရိန်းမြေပေါ်မှာဝင်သိမ်းထားတဲ့နယ်မြေတွေကနေရုရှားတပ်တွေအားလုံးပြန်မရုပ်သိမ်းသရွေ့ရုရှားနဲ့ဆက်ဆက်ဆွေးနွေးမှုတွေလုပ်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကပြောကြားပါတယ်။2014ခုနှစ်နဲ့2022ခုနှစ်တွေကြာကာလအတွင်းယူကရိန်းရုရှားဆွေးနွေးမှုပေါင်းအကြိမ်100လောက်ရှိခဲ့ပြီးအဲ့ဒီထဲမှာအပြည့်ရသဘောတူဖို့အကြိမ်20ပါဝင်ခဲ့ပေမဲ့ဘယ်လိုဆွေးနွေးမှုမျိုးကမှရုရှားရဲ့ကျူးကျော်စစ်ကိုတားဆီးနိုင်ခဲ့ခြင်းမရှိဘူးလို့နိုင်ငံသားဝန်ကြီးခူလီဘာကကြာသာပတင်းနေ့မှာပြောကြားပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှေ့တစ်ပတ်တည်းတွေ့ဆုံမယ်လို့မျှော်လင့်ရတဲ့အမေရိကန်အနောက်ဖက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာကျင်းပမဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆွေးနွေးပွဲမတန်ခင်တရုတ်ဒုဝန်ကြီးချုပ်ဖြစ်တဲ့ဟဲလီဖန်နဲ့အမေရိကန်ဗဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်တို့နှစ်ရက်တာတွေ့ဆုံဆွေးနွေးပွဲကိုကြာသာပတင်းမှာစတင်လိုက်ပါတယ်။ဒီဆွေးနွေးမှုကတရုတ်အမေရိကန်ဆက်ဆံရေးတင်းမာနေတာကိုဖြေလျှော့ရေးနဲ့ကာကွယ်ရေးကုံသွယ်ရေးရာသီဥတုဖောက်ပြန်ပြောင်းလဲမှုကိစ္စရပ်တွေမှာပါဆွေးနွေးသွားနိုင်ဖို့လမ်းကြောင်းဆက်ဖွင့်ထားနိုင်ရေးအတွက်ရည်ရွယ်ပုံရပါတယ်။ဗဏ္ဍာရေးဝန်ကြီးယယ်လင်နဲ့တရုတ်ဒုဝန်ကြီးလီဖန်တို့ကြာသာပတင်းတောက်ကြာနှစ်ရက်ကြာတွေ့ဆုံဆွေးနွေးမှုပြီးရင်တော့ရှေ့တစ်ပတ်တည်းဆန်ဖရန်စစ္စကိုမှာကျင်းပမယ့် APEC Forum ရဲ့ဘေးဘက်မှာသမ္မတဘိုင်ဒန်နဲ့သမ္မတရှီဂျင်းပင်တို့တီးသန့်တွေ့ဆုံကြလိမ့်မယ်လို့မျှော်လင့်ရပါတယ်။တရုတ်ဒုဝန်ကြီးချုပ်လီဖန်နဲ့အမေရိကန်ဝန်ကြီးယယ်လင်တို့အခုတစ်ခေါက်တွေ့ဆုံမှုကအမေရိကန်တရုတ်သမ္မတနှစ်ဦးတွေ့ဆုံကြမယ်ပွဲပြတ်မသွားရအောင်လို့အခိုင်အမာဖြစ်စေရည်ညှိနှိုင်းတဲ့သဘောလိုအကဲခတ်တွေကသုံးသပ်ပါတယ်ခင်ဗျာဗီဒီနိုင်ငံရဲ့အကြီးအမားဆုံးရဲတပ်ဖွဲ့ကြီးဟာအခြားဆန္ဒပြပွဲတွေတက်ဆိုင်ရင်ပါလက်စတိုင်းလိုလားတဲ့ထောက်ခံဆန္ဒပြပွဲတွေကိုကင်တွယ်ရမှာညင်သာဘက်လိုက်တယ်လို့ဖြစ်နေတယ်လို့ဗီဒိန်ပြည်ထရေးဝန်ကြီးဘရာဗာမန်ကကြာသာပတင်းနေ့မှာဆွဆွဲပြောကြလိုက်ပါတယ်။ Israel ကသာစစ်ပွဲဖြစ်နေချိန်မှာဝန်ကြီး Roberman ရဲ့ဒီပြောဆိုချက်ကမီးလောင်ရာလေးပင့်တယ်လို့ဖြစ်သွားစေတယ်လို့မြင်ကြပါတယ်။ရဲတပ်ဖွဲ့ဟာတကယ်ပုံမှန်မဟုတ်တဲ့တိုက်ခိုက်မှုမျိုးကိုကြုံနေရပြီးပါလက်စတိုင်းလိုလာတဲ့လူအုပ်စုကြီးကဥပဒေချိုးဖောက်နေတာမြင်ရသားနဲ့လန်ဒန်ရဲတွေကမတိကျိုးကြုံပြုနေကြတယ်လို့ပြည်ထောင်စုဝန်ကြီးကပြစ်တင်ဝေဖန်လိုက်ပါတယ်။ဒါအပြင်ဂါဇာမှာအပြည့်ရဖို့တောင်းဆိုဆန္ဒပြသူတွေကိုလည်းအမုန်းတရားနဲ့ချီတက်ဆန္ဒပြသူတွေလို့ဝန်ကြီးကသုံးနှုန်းပြောဆိုလိုက်ပါတယ်။ဒီလိုပြောဆိုမှုတွေကြောင့်ပြည်ထောင်စုဝန်ကြီးကိုယာရုကဖယ်ရှားပစ်ဖို့ပြည်ထောင်စုဝန်ကြီးချုပ်ရီရှီဆုနက်ကိုဝိုင်းပြီးတော့ဖိအားပေးနေကြတာပါ။ဝန်ကြီးချုပ်ကတော့ပြည်ထောင်စုဝန်ကြီးအပေါ်ဆက်လက်ယုံကြည်မှုရှိနေသေးပဲလို့ဝန်ကြီးချုပ်ယုံရဲ့ပြောခွင့်ရသူကဆိုပါတယ်ခင်ဗျာ။ပါလက်စတိုင်းရေးလိုလားသူတွေဟာဂါဇာစစ်ပွဲဆလာချိန်ကတည်းကဆလို့လန်ဒန်နဲ့အခြားမြို့ကြီးတွေမှာအပတ်စဉ်တိုင်းဆန္ဒပြပွဲတွေကျင်းပလာခဲ့တာပါအခုလာမယ့်နိုဝင်ဘာ17ရက်စနေနေ့ဟာဗီဒီနိုင်ငံအတွက်ပထမကမ္ဘာစစ်ကာလအတွင်းစစ်ပြေငြိမ်းခဲ့တဲ့အထိမ်းအမှန်တွေဖြစ်တာကြောင့်အဲ့ဒီနေ့မှာဆန္ဒပြပွဲတွေလုံမာကိုဗီဒီအစိုးရတာဝန်ရှိသူတွေကပြစ်တင်လိုက်ပြီးစစ်ပွဲအတွင်းအသက်ဆုံးခဲ့ရသူတွေကိုအလေးမထားရရောက်တယ်လို့လဲဝေဖန်လိုက်ပါတယ်ခင်ဗျာ
န လွင်ပါလဆယ်ရဲ့တောက်ကြာနေမနေ့ကနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးကတော့ဒီရှမ်းမြောက်တိုက်ပွဲတွေနဲ့အိန္ဒိယချင်းတရုတ်အစိုးရရဲ့မြန်မာရေးမူဝါဒအပြောင်းလဲဖြစ်လာနိုင်မလားဆိုတာသုံးသပ်ထားတာကိုကြည့်အောင်ပါ။ရှမ်းမြောက်ကညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေး10/29ကမြမအာနာရှင်တော်လန်ရေးခစ်တစ်သမိုင်းမှာမကြုံဘူးတဲ့ကြီးမားတဲ့စစ်စီရေးတစ်ခုဖြစ်ပြီးအာနာသိစ်စစ်တဲ့ဖယိုဖယဲဖြစ်ပြီးတော့အားနည်းလာတာကိုပြသနေတယ်လို့မြမရေးသုံးသက်သူတို့ကထောက်ပြပါဗျ။ဆီယနာသိမ့်မှုအပေါ်ဆန့်ကျင်နေကြတဲ့မြမရေးအပေါ်အိန္ဒိယအင်အားကြီးတရုတ်နိုင်ငံရဲ့မူဝါဒအပြောင်းလဲအစကနဦးအဖြစ်ရှုမြင်နိုင်တဲ့အကြောင်းလဲမြမရေးစောင့်ကြည့်လေ့လာနေတဲ့ကျွမ်းကျင်သူတို့ကပြောပါတယ်။ကိုငင်းချဲအိတ်ကစူးစီးတင်ပြပေးထားပါတယ်ရှင်။
အော်တိုဘာ29ရက်ကစခဲ့တဲ့မြောက်ပိုင်းမာမိတ်တုံးဘက်ရဲ့စစ်စီကအရင်ကမကြုံမှုတဲ့ထိုးစစ်ကြီးဖြစ်ပြီးစစ်ကောင်စီရဲ့အာဏာကိုလှုပ်ကိုင်နိုင်တယ်လို့နောက်ဆက်တွဲဖြစ်နိုင်ငံတော်ကအင်အားစုတည်တည်ပါဝင်တဲ့ဆက်နရှင်အမြင့်ပြည့်ရေးနိုင်ငံရေးရှင်မင်းချက်မြင့်မားတဲ့တော်လန်ကြီးကြီးတွင်ဖြစ်လာကြောင်းဝါရှင်တန် DC အခြေစိုက် Stimson သုတေသနစင်တာရဲ့နိုဝင်ဘာ10ရက် online ဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြသူတွေကသုံးသပ်ကြပါတယ်။အရင်မြန်မာနိုင်ငံဆိုင်ရာ American တန်ရုံအကြီးကဲလည်းဖြစ်ပြီးမြန်မာအရေးနှစ်ပေါင်းများစွာအနီးကပ်လေ့လာစောင့်ကြည့်နေသူ American ငင်းငယ် Institute ရဲ့အကြီးတန်းအကြံပေး Pressler Club ကတော့ဒီစစ်စေးရေးကစစ်အစွဲကိုစန့်ကျင်တော်လှန်နေကြတဲ့အစုအဖွဲ့တွေကြားကြိုတင်ချိတ်ဆက်အခြေယူပြင်ဆင်ပြီးပူးပေါင်းဆောင်ရွက်ခဲ့မှုရလဒ်ဖြစ်ကြောင်းမိမောင်းထိုးထောက်ပြသွားခဲ့ပါတယ်။ကာလရှည်ကြာစစ်ဆက်ဆက်စီစဉ်ထားတဲ့ဒီညှိနှိုင်းတိုက်ခိုက်မှုကတမိုင်းဝင်အလှည့်အပြောင်းတစ်ခုဖြစ်ပြီးစစ်တပ်ကဆယ်စုနှစ်များစွာကြာတိုင်းနာတက်တွေကြာသွေးခွဲဆက်ဆံခဲ့တဲ့ဗျူဟာကိုချိုးဖြက်လိုက်နိုင်တာလို့သူကရှုမြင်ပါတယ်
။ But you have to remember that it's not just the Northern Alliance.
မြောက်ပိုင်းမဟာမိတ်သုံးဖွဲ့တစ်ခုတည်းမဟုတ်ဘူးဆိုတာကိုသတိပြုရပါမယ်။မြူသားညီမအစိုးရ NUG အပါအဝင်တချင်းကရင်နီနဲ့ရှင်းလန်းနဲ့ကန်အဖွဲ့တွေလည်းတပြိုင်တည်းတိုက်ခိုက်နေပြီးစစ်ကောင်စီရဲ့စခန်းတွေကိုသိမ်းယူထားကြပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းရခိုင်တပ်တော် AA နဲ့စစ်ပြန်ဖြစ်မဲ့အနေအထားရှိနေပါတယ်။အရင်တစ်ခေါက် AA နဲ့ဖြစ်ခဲ့တဲ့စစ်တုံးကဆိုရင်အရင်စစ်တပ်ဘက်ကတော်အထိနာခဲ့တာပါ။အခုကအလွန်ကြီးမားတဲ့စစ်စင်ရေးဖြစ်ပြီးအချိန်တော်ကြာစီစဉ်ခဲ့ရတာထင်ရှားပါတယ်။ဒီတမိုင်းမှာဒီလိုမဖြစ်ခဲ့ဘူးပါဘူးစစ်တပ်ကနှစ်ပေါင်း80ကြာအရင်နောက်ဖွဲ့တွေကိုစီရေးအရာရောနိုင်ငံရေးအရာပါသွေးခွဲခွဲခြားထားတာပါအခုတော့စစ်တပ်မအောင်မြင်တော့ပါဘူးဒီစစ်အစိုးရဟာဆိုးရတဲ့အနေအထားနဲ့ကြာရှုံးပြိုလဲနေပါပြီ
အလားတိတ်စစ်ကောင်စီဘောဘက်ပေါင်းစုံကနေစီရေးအရာပို့ပြီးဖိအားပေးနိုင်ခြင်းနဲ့လက်ရှိရခိုင်မှာစစ်ကောင်စီတပ်တွေနဲ့ယာယီအပြစ်ရက်ထားတဲ့ရှမ်းမြောက်တိုက်ပွဲမှာလည်းအခုပါနေတဲ့ရခိုင်တပ်တော်အင်းနဲ့စစ်ကောင်စီကြားစမနာအစ်ဖွင့်ရနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးလဲဒီပွဲမှာဆွေးနွေးခဲ့ကြပါတယ်။ပါဝင်ဆွေးနွေးသူတူဖြစ်တဲ့ရခိုင်စီရင်နိုင်ငံရေးအထူးပြုလေ့လာနေသူကိုကျော်စန်းလိုင်ကတော့ရခိုင်ပြည်နယ်မှာစစ်ကောင်စီစစ်တပ်ဖက်ကသတိကြီးကြီးထားနေတယ်လို့သုံးသပ်ပါတယ်။
The Niders Hunter Force or AA
ခိုင်ပြင်းနေမှာနှစ်ဖက်စလုံးကစစ်ပြီးပြန်ဆကျင်တာမျိုးမတွေ့ရပါဘူး။ဘူခါဆိုင်ကလုန်းမုန်တိုင်းတံပြင်းပြင်းထန်ထန်ခံစားကြရတဲ့ရခိုင်ရဲ့အခြေအနေကိုလည်းထက်ထွက်တာပါပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေဘက်ကရခိုင်တပ်တော် AA တွေကိုဘလို့တုံ့ပြန်မလဲပုံမှန်လည်းမသိပါရယ်။ရခိုင်ပြည်နယ်မှာစစ်မျက်နှာအသစ်ဖွင့်ဖို့စစ်ကောင်စီဘက်ကသတိကြီးကြီးထားနေတာကိုလည်းတွေ့ရပါရယ်။အရင်တည်းကမှအေအေဘက်ကမြောင်းမြို့နယ်မှာရဲတပ်ဖွဲ့ဝင်တွေကိုဖမ်းဆီးခဲ့တာရှိပေမဲ့စစ်ကောင်စီရဲ့ဒေသအာဏာဝင်တွေကပြန်လွှတ်ပေးဖို့ညှိနှိုင်းထုတ်ခဲ့တာတွေရှိပါတယ
်။တစ်ဖက်မှာလည်းရှမ်းမြောက်ကစစ်စီရေး10/29မှာ MNDA ကိုကန့်တက်ရဲ့အဓိကပါဝင်ပတ်သက်မှုနဲ့ပြည်ပခအတွင်းတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကလည်းသတိပြုစရာဖြစ်နေတယ်လို့ဆွေးနွေးသူတွေကသုံးသပ်ပါတယ်။ဒေသတွေရဲ့အခြေစိုက်လုတ်ကိုင်းနေတဲ့စိုက်ဘာရာဆွတ်မှုဆက်ဆက်လုပ်ငန်းတွေနဲ့ပတ်သက်ပြီးတရုတ်အစိုးရစိုးရိမ်ချက်က MNDA ရဲ့ကိုကန့်ဒေသအထူးဖြင့်လောက်ကင်ကိုပြန်လဲထိန်းချုပ်ဖို့ရည်ရွယ်တဲ့အခုဆက်စည်ရေးအတွက်အကြောင်းပြချက်ပေးစရာတစ်ခုဖြစ်လာတယ်လို့ဆိုပါတယ်။နေဆက်မှာမတိမငိမ့်ဖြစ်ရင်ချက်ချင်းတုံ့ပြန်လေးရှိတဲ့တရုတ်အစိုးရရဲ့မူဝါဒကိုလည်းဒီအချက်ကလွှမ်းမိုးသက်ရောက်သွားတယ်လို့ Pressler Club ကယူဆပါတယ်။
The Chinese have been leaning on
ဒီ online လေးလေးတဲ့လုပ်ငန်းတွေပိတ်ဖို့တရုတ်အစိုးရကစစ်ကောင်စီကို6လကြာအားထားပြောခဲ့ပြီးမြင်ဘာမှဖြစ်မလာခဲ့ပါဘူး။အပေါ်ရင်လောက်ပဲလုတ်ခဲ့လို့တရုတ်ဘက်ကမကြည်မနဲ့ဖြစ်နေတာပါ။ဒါကိုအကြောင်းပြချက်တစ်ခုဖြစ်ကိုကန့်ဒေတာကိုချုပ်ကင်ဖို့လုပ်တယ်လို့ရုပ်ကိုလက်ခံတဲ့သဘောလုတ်ခဲ့တာပါ။ဒီလိုရှားမှုပေါ်နေဆက်တစ်လျှောက်မှာတရုတ်ရဲ့တုံ့ပြန်မှုကအများကြီးရှိပါဘူး။တရုတ်ဘက်ကအတော်လေးနှုတ်ဆက်နေခဲ့တာပါ။အဲ့ဒါအရင်အရေးကြီးတဲ့အချက်ပါ
။ online လိမ်လည်မှုတွေရဲ့အဓိကသားကောင်တွေကတရုတ်နိုင်ငံသားတွေဖြစ်နေတာကိုကန့်ဒေတာအပြင်စစ်ကောင်စီတစ္ဆာကန်နေကြဆောင်တပ်တွေရဲ့ထိန်းချုပ်ထားတဲ့မြန်မာနိုင်ငံတွင်ဒေသတချို့မှာစိုက်ဘာရာဇဝတ်မှုလုပ်ငန်းတွေဆက်လက်ပတ်နေတာကို Pressler Club ကဥပမာပြုထောက်ပြပါရတယ်။ဒီကြိမ်ထဲမှာအခုအချိန်မှာတရုတ်ဘက်က စစ်ကောင်စီပေါ်ထောက်ခံပေးမှုကိုပြန်လည်သုံးသပ်လာနိုင်ွယ်ရှိတဲ့အနေထားလို့ Presla Club ကသုံးသပ်ထားပါတယ
်။ And beginning to talk with the
နောက်ဆုံးတော့ဆင်အနာရှင်စနစ်ကိုစန့်ကျင်နေတဲ့အစုအဖွဲ့တွေနဲ့စကားဆပြောတာလိုမျိုးတရုတ်အနေနဲ့သူတို့ရဲ့ထောက်ခံမှုကိုပြောင်းလဲဖို့ပြန်စဉ်းစားမယ်လို့ကျွန်မတို့ထင်တယ်။ဒီစစ်စင်ရေးတစ်တုံညာနှစ်ခွန်ကတက်မတော်အတွက်ပြင်းထန်တဲ့ထိုးနှက်ချက်တစ်ခုဖြစ်ပြီးနေပြည်တော်ကလည်းစတင်ပြိုလဲနေပါပြီ။စစ်ကောင်းဆောင်ကသူ့တပ်သားတွေကိုဖျားစာရီတရားတော်တွေရုပ်ဆိုဖို့အမိန့်ပေးထားပါတယ်။ဒါဟာတပ်မတော်ကောင်းဆောင်ပိုင်းမှာပြူဖျဲစိတ်တက်ကြတဲ့လက္ခဏာဖြစ်တာကြောင့်တပ်မတော်အတွင်းရုတ်တရက်တစ်ခုခုဖြစ်လာခဲ့ရင်လည်းအံ့ဩစရာမရှိပါဘူး။သူတို့ကအလွန်ကိုစိုးစိုးဝါးဝါးအခြေအနေမကောင်းဖြစ်နေတာပါ
။ဒါပေမဲ့တရုတ်နိုင်ငံရဲ့မူဝါဒအပြောင်းလဲကတော့ချက်ချင်းရုတ်တရက်ပြောင်းလဲမှာမျိုးမဟုတ်ဘူးလို့သူကရှုမြင်ပါတယ
်။ China doesn't act dramatically.
တရုတ်နိုင်ငံကဘရောမှာအပြောင်းလဲကိုတည်စသာမလုပ်တတ်ပါဘူး။ဖြည်းဖြည်းချင်းပဲအဆင့်ဆင့်လုပ်တတ်တယ်။အခုသူတို့ရဲ့ပထမခြေလှမ်းနှစ်ရက်ကိုမြင်ခဲ့ရပြီလေပထမတစ်ခုကအွန်လိုင်းရာဇဝမှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့သဘောထားကွဲလဲခဲ့တယ်ဒုတိယအချက်ကတော့သူ့နယ်စပ်တလျှောက်မှာဖြစ်နေတဲ့စစ်စင်ရေးတွေကိုနောက်ဆုတ်အသာရက်ကြည့်နေပြီးခွင့်ပြုပေးခဲ့တာပါသူတို့ဘက်အချမ်းကိုလက်နက်ကြီးတွေကျလို့နိုင်ငံသားတွေထိခိုက်တာကိုပဲကန့်ကွက်ခဲ့တယ
်တစ်ဖက်မှာလည်းဒီကိစ္စကတရုတ်အတွက်ရှုပ်ထွေးတဲ့ပုတ်စံတစ်ခုဖြစ်နေတယ်လို့သူကဆိုပါတယ်မြန်မာပြည်တို့မှာတရုတ်အကျိုးစီးပွားတွေအများကြီးရှိနေလို့မြို့သားညွေအစိုးရ NUG ပါဝင်တော်လိုင်းရင်အင်အားစုတွေနဲ့တစ်ဖက်မှာပိုးထိပ်ထွေ့လာတာဆက်ဆံရေးကိုနှစ်ဖက်ဖွင့်ထားဖွယ်ရှိတယ်လို့ Presla Club ကသုံးသပ်ပါတယ်ဒီဘက်မှာပါဝင်ဆွေးနွေးခဲ့တဲ့ NUG ယာယီသမ္မတရုံးရဲ့ပြောခွင့်ရဦးကျော်ဇော်ကတော့ညီနောင်သုံးဖက်ရဲ့ပူးတွဲထုတ်ပြန်ချက်ကိုကိုးကားပြီးဒီစစ်စေးရေးဟာစစ်ရေးအရသာမကပဲဒန်းတူညီမျှရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အတွေ့ဆန္ဒရှင်စနစ်ကိုချေမှုန်းပစ်ဖို့နိုင်ငံရေးရွေးချက်ရှိနေပြီးအတူတူတိုက်ပွဲဝင်နေကြောင်းပြောပါတယ်တခါစကောင်စီရှိနေသူရဲ့အကြမ်းဖက်မှုနဲ့မတည်ငြိမ်မှုတွေဖြစ်နေတဲ့အကြောင်းကိုတရုတ်ပါဝင်အင်္ဂလိပ်နဲ့ဒေသတွင်းနိုင်ငံအားလုံးကိုသူကသတင်းစကားပားခဲ့ပြီးတော်လိုင်းရင်အင်အားစုတွေကသာဒေသတွင်းအကျိုးစီးပွားကိုအကာအကွယ်ပေးနိုင်မှာဖြစ်ကြောင်းဆွေးနွေးသွားပါတယ်ခင်ဗျာ
ရှမ်းမြောက်တိုက်ပွဲတွေနဲ့အင်္ဂလိပ်တရုတ်အစိုးရရဲ့မြန်မာရေးမူဝါဒအပြောင်းလဲဖြစ်လာနိုင်မလားသုံးသပ်ထားတဲ့ဆွေးနွေးပွဲအကြောင်းကိုကိုငင်းချန်အေးကတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့စကိုင်းတိုင်းထိချိုင်မြို့နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းတင်ပြပေးပါမယ်။စကိုင်းတိုင်းထိချိုင်မြို့နယ်မှာနိုဝင်ဘာ၈ရက်ကတည်းက PDF ပြည်သူ့ကာကွယ်ရေးတပ်ဒီပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီဘက်က၂ရက်အတွင်းလေကြောင်းကနေအကြိမ်ကြိမ်ပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံတွေထိခိုက်ဒေဆုံးတာရှိတယ်လို့ထိချိုင်ဒေသခံတချို့ကပြောပါတယ်။ထိချိုင်မြို့နယ်အတွင်းကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစော်မိုးကျော်ပြောပြပါမယ်ရှင်။
နိုဝင်ဘာလ၈ရက်နေ့ကစတင်ပြီး PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကဒီကနေ့နိုဝင်ဘာလ၉ရက်နေ့အထိပြင်းထန်နေစေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့ထိချိုင်မြို့ပေါ်နေရာတော်တော်များများကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။
ဒီမှာလည်းမာတော့ဒီလိုကြီးရတဲ့အစိုးရကြီးကတော့နေရာကြီးထားပြီးပါလေသူကအခုတော်တော်မှာပတ်တဲ့နေတော်ပေါ်ဒီအခုဘုန်းမှာကအဲ့ဒါမှာပဲရှိတာတော့တယ်။ဟောင်းဆင်းနေပါဘူးသူလည်းအခုတော့မှသူကရတော့မကန့်နေတဲ့ဒီတော့မှအားလည်းနေပြီးတော့အခုသူလာလို့အဲ့ဒီကောင်ရောဆိုတော့ဘုန်းဆင်းနေနေလို့မလို့တော့ကန်ဆက်ဆက်ရတော့
တီချိုင်းမြို့မှာတိုက်ပွဲဖြစ်တဲ့မနေ့ကရောဒီကနေ့မှပါစစ်ကောင်စီဘက်ကတိုက်ခိုက်ရေးရဟယင်နေနဲ့ရောဂျက်တိုက်လင်ရင်နေနဲ့ပါလေချောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံကပြောပါတယ်
ဖတ်စီရလည်းတခေါင်းလည်းဖြစ်တယ်ဖန်တာလည်းချတယ်ဒီနေ့ကတော့တော့စက်ပြညာကဟောပါပါဒီနေ့ကတော့သူတို့လူငယ်ဖြစ်တာကဤဘဲကလည်းဒီမျိုးကိုခတ်တဲ့ဆင်းရဲအောင်လောင်မလောက်အစ်တလောင်ရတဲ့ကျောင်းပင်းနဲ့ဖြစ်ုံပင်းနဲ့ကျောင်းပင်းတလောက်လောင်မလားအဲ့ရအိမ်ရဖြစ်ဖြစ်ရှိရှိသွားပါဘူးသူတို့လူငယ်ဖြစ်ပါဗျာ
နိုဝင်ဘာလ9ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်ဒေသခံတွေတိုက်ဆုံမှုရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ VOA အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။နိုဝင်ဘာလ10ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်လျောင်းတော်မူဖုန်ကြီးကျောင်းနဲ့ရွှေကူတောင်ဖုန်ကြီးကျောင်းတို့ကိုထိမှန်ပြီးကျောင်းတွင်သတင်းသုံးနေတဲ့တန်ဃာတော်တွေနဲ့ဒေသခံတချို့ထိခိုက်တိုက်ဆုံမှုရှိတယ်လို့လည်းထိချိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။နိုဝင်ဘာလ10ရက်နေ့ကလေကြောင်းတိုက်ခိုက်မှုမှာအရသာတိုက်ဆုံမှုရှိတယ်လို့ဒေသခံတအူးကတော့ပြောပါတယ
်။ပြည်ရဲ့ရပ်ပုတ်ကြတာကလေအရ3လောက်တိုက်တယ်။ဒီလက်ချရဟာအရ3လောက်တိုက်တယ်။ ့ပြီးတော့လည်း6ရက်လောက်တိုင်ရရတယ်ပြည်သူပြည်သူအဲ့ဒါမင်းရမင်းရ
နိုဝင်ဘာလ9ရက်နေ့ကတော့စစ်ကောင်စီဘက်ကထိချိုက်မြို့ရဲကိုတိုက်ခတ်ရေးရဟန်းရင်နဲ့ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ထိချိုက်မြို့အထွက်မင်းဝင်တောင်ချီမှာရှိတဲ့မရသိန်ရွာနဲ့တောမရွာတို့ကိုတော့ဂျက်တိုက်လင်ရင်နေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ထိခိုက်ဒဏ်ရာရရှိမှုကိုတော့မသိရပါဘူး။မြို့တွင်းဒေသခံတွေကတော့နိုဝင်ဘာလ6ရက်နေ့ကလေးကစတင်တိရှောင်နေကြတာဖြစ်ပေမဲ့အိမ်ဆောင်ကြံနေတဲ့ဒေသခံတွေတိုက်ပွဲဖြစ်ချိန်မှာမြို့ထဲပိတ်မိနေပြီးထိခိုက်သေးဆုံးတာတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်အဖွဲ့ရဲ့2029စစ်စင်ရေးစတင်ပြီးမကြာခင်မှာပဲစကိုင်းတိုင်းအတွင်းမှာလည်းမြို့သိမ်းတိုက်ပွဲတွေကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကပေါ်ဆောင်လာကြတာဖြစ်ပါတယ်။လက်ရှိမှာစကိုင်းတိုင်းကောလင်းမြို့ကိုသိမ်းပိုက်ရရှိထားတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ကာကွယ်ရေးဌာနကထုတ်ပြန်ထားပါတယ်။
စကိုင်းတိုင်းတိချိုက်မြို့နယ်မှာဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုကုစုံမိုးကျော်ကတင်ပြပေးခဲ့တာပါရှင်။အပတ်စဉ်ကဏ္ဍတွေကိုအလှည့်မပေးခင်မှာနောက်ထပ်ဒီနိုင်ငံတကာကစိတ်ဝင်စားစရာသတင်းတစ်ပုဒ်ကိုတင်ပြပေးပါဦးမယ်။မိခင်ဖြစ်နိုင်ဖို့အတွက်မျိုးဆက်တဲ့နီးနဲ့ကိုဝင်ယူကြတဲ့နေရာမှာအစိုးရစားစရိတ်ရရှိဖို့အပြိုတွေအိမ်အောင်မရှိတဲ့ဆင်ခဲ့အမျိုးသမီးတွေတန်းတူအခွင့်အရေးရှိပါလား။UK နိုင်ငံရဲ့အမျိုးသမီးစံမာရေးမဟာဗျူဟာမှာတော့ဒီမေးခွန်းကိုမကင်တွယ်နိုင်ခဲ့တာကိုအမျိုးသမီးတို့ကထောက်ပြလာကြပါတယ်။ AP သတင်းစောင့်ပါကိုအခြေခံပြီးတော့ဦးတင်မောင်တန်းကတင်ပြပေးပါလိမ့်မယ်ရှင်
။အပြိုတွေဟာမိခင်ဘဝကိုမျိုးဆက်ခံယူနိုင်ဖို့အတွက်ခွဲခြားဆက်ဆံခံရတယ်လို့ UK နိုင်ငံမျိုးဆက်ချင်းဆိုင်ရာကွန်ရက် FNUK ကပြောပါတယ်။ Jennifer Lord Hockey ကအပြိုဖြစ်ပါတယ်။အမေတယောက်လည်းဖြစ်ချင်ပါတယ်။ဒါပေမဲ့ဘဝအဖော်ရဲ့လို့လိန်ခွဲရောလိန်တူပါသူ့မှာမရှိပါဘူး။သူကကိုဝင်ယူခြင်းသူ့စိတ်နဲ့သူယူနိုင်ပါလေအဆွေကတော့ဒီဈေးကိုချက်ခံမပေးပါဘူးသူကအခုလိုပြောပါတယ
် It's a really hard journey to do on your own
ကိုဈေးနဲ့ကိုလို့ဖို့တကယ်ကိုခက်ပါတယ်ကျမအရင်ထဲမှာမိခင်ဘဝကရချင်တဲ့ခေါ်တန်းကရှိနေဆဲပါပဲဒါကိုကျမသိပါတယ်ဒါပေမဲ့ဒီကိုယ်တော်မိမအဖြစ်နဲ့ပဲကြံနေဆဲပ
ါချမ်းနဲ့မှတောင်းဝါစာပြူတာမဟုတ်တဲ့နီးနဲ့ကိုဝင်ဆောင်ရတာအကုန်ချက်ခံချိန်မှာပါတယ်နီးနဲ့နီးကိုအသုံးပြုကြပါတယ်ပထမနည်းကတော့အမျိုးသမီးဦးဦးတဲ့အချိန်မှာကြားသုံးဖို့ကိုတိုင်နဲ့ရောက်အပြင်ကနေထည့်ပေးတဲ့နည်းပါအင်္ဂလိပ်လိုတော့အတူအားဖြင့် IUI လို့ခေါ်ပါတယ်နောက်တစ်နည်းကတော့လူရဲ့ပြင်ပဓာခွင့်ခန်းထဲမှာမမျိုးဦးနဲ့ကြားသုံးဖို့ကိုမျိုးဆက်ပြီးရီသရီကိုအမျိုးသမီးရဲ့တိုင်နဲ့ထည့်ပေးလိုက်ခြင်းအပြင်ကိုဝင်ရတာဖြစ်ပါတယ်ဒါကိုအင်္ဂလိပ်လိုအတူအားဖြင့် IVF နည်းလို့ခေါ်ကြပါတယ်ဂျော်ဂျီဟာကိုစိတ်နဲ့ကို IVF နီးနဲ့ကလေးယူခဲ့တဲ့တကူတော်မိခင်မှာသူကအခုလိုပြောပါတယ
် In total and it is quite daunting in many ways to find out how much I ended up spending but in total
ဆူဆူကချမဘလောက်ကုန်သွားလဲဆိုတာတွေ့ရတော့အတော်လေးလန့်စရာပါ IVF နီး6ချိန်ကြိုးစားရတာပေါင်၄000ဝန်းကျင်ကုန်သွားပါတယ်စကတဲ့ကဒီလောက်ကုန်မယ်သိခဲ့ရင်ဒီလောက်ငွေငါရှာနိုင်မဲ့နီးလမ်းမရှိဘူးလို့ချမကိုချမပြောမိခဲ့မှာပါဒီခီးကိုဘလို့များစခဲ့မှာမသိတော့ပါဘူ
းဒါပေမဲ့လိန်တူအတွက်ဒါမှမဟုတ်လင်မယားတွေကတော့ကလေးယူခြင်းတဲ့အခါအစ်တဆင်မှာအဆူအဆိတ်နဲ့ယူလို့ရနေပါတယ်မလိန်သူအတွဲတွေကိုဝင်ယူကြတဲ့အခါအဲ့ဒီလိုတခွဲခန့်နှိ IVF အတွဲအဆူအကဈေးကျခံပေးဖို့ UK မှာရှောက်ထားနိုင်ပါတယ်ဒါပေမဲ့အဲ့ဒီလိုရှောက်မထားမီမှာတိုင်နဲ့သုတ်ပိုးထက်နှိ IUI ကိုကိုစိတ်နဲ့ကို6ချိန်ကနေ12ချိန်အထိကြိုးစားပြီးဖြစ်ရမယ်လို့ UK အဆူအကသတ်မှတ်ထားပါတယ်ဒါပေမဲ့အပြူတွေအတွက်ကတော့အဲ့ဒီလိုရှောက်ထားခွင့်ကိုမရှိတာပါအဒီနာကရာဂျူးစကာဟာဘာမင်ဂမ်တက်ကူကလူခွေရေးဥပဒေပေါ်မောက်ခါဖြစ်ပါတဲ့သူကအခုလိုမြင်ပါတယ
် In my view single women should be treated similarly
တခုလိုမျိုးသမီးတွေကိုလည်းလိင်တူအတွဲတွေလိုပဲအတူတူသဘောထားသင့်တယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့သူတို့အခြေအနေကအတူတူပဲလေ
မျိုးသမီးကျမရေးမဟာဗျူဟာရဲ့အစိပ်ပိုင်းအဖြစ်မျိုးဆက်ကူတာရေးမှာစစ်ပညာရမဟုတ်တဲ့အတားအဆီးတွေကိုဖယ်ရှားမယ်လို့အစိုးရက2022ခုနှစ်ဇူလိုင်လမှာပြောခဲ့ပါတယ်တဲ့သို့ဘူးသွင်းနီး IUI ကို6ချိန်အထိအခမဲ့ကုသခွင့်ရရှိအောင်ဖန်တီးပါမယ်လို့လည်းပြောခဲ့တာပါဒါပေမဲ့အပြိုတွေကဒီမဟာဗျူဟာမှာဖော်ပြမခံခဲ့ရပါဘူးဒီကိစ္စမှာလူခွင့်ရေးသဘောရှိနေတယ်လို့ပေါမောက်ခပရဒျူးစကာကယူဆပါတယ်ကိုဝင်ဆောင်ခွင့်ကချမ်းသာခြင်းမချမ်းသာခြင်းကိစ္စဖြစ်လာနေတာကိုသူကအခုလိုပြောပါတယ်
who can afford going through private treatment
eventually တနည်းသူကပုဂ္ဂလိကဆေးခန်းတွေကနေနောက်ဆုံးကိုဝင်ဆောင်နိုင်သွားကြတာပါပဲဒါပေမဲ့စီးပွားရေးအရာအခွင့်မသာတဲ့ဘဝတွေအတွက်တော့ဒါကမဖြစ်နိုင်သေးပါဘူ
းခင်မီတိုးတက်လာတဲ့အမြအသစ်သစ်ဖြစ်လာတဲ့လူခွေဆိုင်ရာကိစ္စတွေကိုလည်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့အစိုးရတွေကထည့်သွင်းစဉ်းစားလာနေကြရအောင်ပါခင်ဗျာကျွန်တော်တပောင်သားမှာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် View American Fan ရဲ့နိုဝင်ဘာလ9ရက်10ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32နဲ့49တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်ဥအောင်ခရဲ့မြမအရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုတင်ဆက်ပေးသွားမယ်အထက်ကမှအရင်ဆုံးမြမအရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်မှာကတော့စစ်ကောင်စီအာဏာမသိမ်းမီကလက်နက်ကင်တပ်ဖွဲ့မရှိခဲ့တဲ့စကိုင်းတိုင်းဟာစစ်ကောင်စီခင်မှာတော့လက်နက်ကင်တပ်ဖွဲ့အများပြားပေါ်ပေါက်လာခဲ့ပြီးခုခံတော်လှန်ရေးတိုက်ပွဲအပြင်းထန်ဆင်နွှဲနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အထူးတင်ပြပေးထားပါရစေ။
ရှမ်းပြည်နယ်ပြည်ရင်စကိုင်းတိုင်းဟာအကျယ်ဝန်းဆုံးဖြစ်ပါတယ်။နာဂကိုပိုင်အုပ်ချုပ်ရေးဒေသအပါအဝင်ခရိုင်73ခရိုင်မြို့နယ်38ခုကျေးရွာပေါင်း6000နီးပါးနဲ့လူဦးရေ5000ကျော်ရှိပါတယ်။စက္ကစတပ်ကိုခုခံတိုက်ခိုက်နေတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အများဆုံးရှိပြီးအပြင်းအထန်တိုက်ခိုက်နေကြပါတယ်။စက္ကစတပ်ရဲ့မိရှုဖြစ်စည်းမှုစည်းရင်မှာစကိုင်းတိုင်းကထိတ်ဆုံးကပါဝင်ပါတယ်။စစ်ပြေဒုက္ခလေတတန်းခွဲလောက်ရှိတဲ့အနေနဲ့40ရာခိုင်နှုန်းဟာသခိုင်းတိုင်းကပါ။နေမြေ80ရာခိုင်နှုန်းကို PDF PD ကာကွယ်ရေးတပ်တွေကကြီးစိုးထားကြောင်းသိရပါတယ်။ BNIP မော်ဒီတာရဲ့စီးရင်အရာသခိုင်းမှာအမည်မျိုးစုံနဲ့လှုပ်ရှားနေတဲ့ PDF အဖွဲ့90နီးပါးရှိကြောင်းသိရပါတယ်။စီးရင်ထဲမှာမပါတဲ့ PDF တွေလည်းရှိနိုင်ပါတယ်။ဒါကြောင့်စက္ကစတိုက်ဖျက်ရေးစစ်ပွဲဟာအရှိန်အဟုန်ပြင်းထန်ပြီးတပီလုံးက PDF တိုက်ပွဲစုစုပေါင်းရင်35ရာခိုင်နှုန်းဟာစကိုင်းတိုင်းမှာဖြစ်ပွားတာလို့ခန့်မှန်းကြပါတယ်နေအိမ်မိရှုခံရမှုကလည်းအများဆုံးဒေသပါပဲဘုံကျဲတိုက်ခိုက်ခံမှုအများဆုံးဟာစကိုင်းတိုင်းမှာပါလက်နက်တိုင်တပ်ဖွဲ့မရှိခဲ့တဲ့စကိုင်းတိုင်းဟာစစ်ကောင်စီခေတ်မှာမြို့နယ်တိုင်းလူလူလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်
စစ်ကောင်စီကဘုံကျဲပြီးမီးရှို့နေပေမဲ့လက်နက်ကင်တိုက်ပွဲရောလက်နက်မဲ့တပိတ်တိုက်ပွဲတွေပါအရှိန်အဟုန်နဲ့တောက်လောင်နေစေဖြစ်ပါတယ်။စကိုင်းတိုင်းရဲ့ခုခံတော်လှန်စစ်ဟာအရှိန်အဟုန်ဆက်လက်မြင့်တက်ဖို့သာရှိတယ်လို့သုံးသပ်ကြပါတယ်။ရဲစိတ်ရဲမှန်ကိုနီးကိုဟန်နဲ့စကားစဆန့်ကျင်ရေးတိုက်ပွဲဝင်နေကြသူတွေဖြစ်လို့ဗဟိုချုပ်ကန်မှုအောက်မှာလှုပ်ရှားဖို့အခက်အခဲရှိနိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်။စကိုင်းသားစကိုင်းသူတွေကလည်းသူတို့မှာပေါင်းစပ်ညှိနှိုင်းမှုဘက်ကအားနည်းတယ်ဆိုတာကိုသဘောပေါက်ပါတယ်အကွဲကွဲအပြားပြားဖြစ်နေတဲ့အင်အားစုတွေကိုစူးစီးပြီးတိုက်ပွဲဝင်နိုင်ရင်ရည်ရွယ်ချက်ပို့ပြီးအောင်မြင်နိုင်မယ်ဆိုတာကိုယုံကြည်တဲ့အတွက်လွန်ခဲ့တဲ့မေလနှောင်းပိုင်းကစကိုင်းဖိုရမ်ဆိုတဲ့အွန်လိုင်းညီလာခံကိုကျင်းပခဲ့ရတာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ NUG လက်အောက်ခံတပ်ဖွဲ့တွေပါဝင်တာမတွေ့ရဘူးလို့ RFA သတင်းမှာဖော်ပြထားပါတယ်
online forum မှာဆုံးဖြတ်ချက်ချတာမျိုးမရှိပေမဲ့တိုင်းအစ်စ်ကိုယ်ပိုင်ပြဋ္ဌာန်းခွင့်တိုင်းအစ်စ်အုပ်ချုပ်ရေးစီရေးအပြာလန်ထိန်းချုပ်ရေးအတွက်သဘောထားတွေစုစည်းနိုင်ခဲ့တယ်လို့ဆိုပါတယ်ပထမအကြိမ် forum ဖြစ်တာမျို တော်လိုင်းရဲ့ဖွဲ့စည်းတွေရဲ့သဘောထားအမြင်ကိုစတင်စူးစီးတဲ့အစီအမံရှိသေးတယ်လို့ဖိုရမ်ပြောခွင့်ရဖြစ်သူကိုခန့်ဝေဖြိုးကဆိုပါတယ်ဖက်ဒရယ်ဒီမိုကရေစီကျင့်သုံးမဲ့နိုင်ငံသစ်မှာစကိုင်းတိုင်းအနေနဲ့ဖက်ဒရယ်ယူနစ်တစ်ခုအဖြစ်ပါဝင်နိုင်အောင်ပြင်ဆင်တာမှုသက်ဆိုင်ရာအဖွဲ့တွေရဲ့အမြင်ကိုထည့်သွင်းစဉ်းစားရမယ်လို့ဆိုပါတယ်
တရားဝင်ရွေးကောက်တင်မြှောက်ထားတဲ့တိုင်းလွှတ်တော်ကိုယ်စားလှယ်တွေနဲ့မြေပြင်မှာတိုက်ပွဲဝင်နေတဲ့တော်လိုင်းရင်အင်အားစုတွေကြားဘလောက်အထိညှိနှိုင်းပြီးသဘောတူညီချက်ရယူနိုင်မလဲဆိုတဲ့အချက်ပေါ်မှာမူတည်တယ်လို့ဆိုပါတယ် Federal Unit တည်ဆောက်ရေးအတွက်တိုင်းနိုင်ငံရေးနဲ့တော်လိုင်းရင်အဖွဲ့အစည်းတွေကစ조사အားထုတ်ရပါလိမ့်မယ်လောလောဆယ်မှာဒီလိုအဖွဲ့အစည်းပေါင်း900ကျော်လောက်ရှိမယ်လို့ခန့်မှန်းထားပါတယ် Online Forum တက်ရောက်တဲ့အဖွဲ့အစည်းပေါင်း183ခွက်ရှိပါတယ်စကိုင်းတော်လန်ရေးမှာပါဝင်နေသူအလုံးကိုကိုးစားပြုတဲ့တိုင်းအတိုင်းမင်ခံအဖွဲ့သို့မဟုတ်အစုအဖွဲ့တစ်ခုတည်ဆောက်ပြီး Federal Democracy စနစ်အကောင့်ထဲပေါ်ရေးဟာဘုံရီမှန်းချက်ဖြစ်တယ်လို့စကိုင်းဖိုရမ်ကသတ်မှတ်ပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရအပါအဝင်အဖွဲ့အစည်း20ကျော်ဟာစကိုင်းဖိုရမ်ကိုတဝန်လွှာတွေပေးပို့ခဲ့ပါတယ်
တိုင်းသားလက်နက်ကင်တပ်ဖွဲ့ရှိတဲ့ပြည်နယ်တွေမှာအစ်စ်ဖွဲ့စည်းတဲ့ PDF တွေဟာရှီဘီလာတော်လိုင်းတပ်ဖွဲ့တွေရဲ့ကုတ်ကဲမှုကိုခံယူကြတာများပါတယ်။ချင်းလက်နက်ကင်တပ်ဖွဲ့18ဖွဲ့ကိုစစ်ရေးကုတ်ကဲမှုပေးတဲ့အတွက်ချင်းဒေသပူးတွဲကာကွယ်ရေးကော်မတီဖွဲ့စည်းနိုင်တာရှင်းဒေသရဲ့ Federal Democracy အရေးကိုအများကြီးအထောက်အကူဖြစ်နေပါတယ်။စကိုင်းတိုင်းကလက်နက်ကင်တပ်ဖွဲ့86ဖွဲ့ကိုကိုကဲတဲ့အဖွဲ့အစည်းမရှိသေးတာဟာအားနည်းချက်အဖြစ်မြင်ကြပါလေ။ပလဲမြို့နယ် PDF ခေါင်းဆောင်ဘူနဂါဦးဆောင်နဲ့မြမတော်ဝင်နဂါတက်နဲ့ NUG လက်အောက်ခံမဟုတ်တဲ့ဒေသခံ PDF တွေပူးပေါင်းပြီးဗမာအမျိုးသားတော်လှန်ရေးတပ် BNRA ကိုစက်တင်ဘာလကဖွဲ့စည်းခဲ့တာဟာလေထင်ရှားတဲ့အချက်တစ်ခုဖြစ်ပါလေ။ထူးခြားတာကတော့လက်ရှိတိုက်ရင်ဆက်ရှိရင်ဟာစကိုင်းအပြင်မကွေးနဲ့မန္တလေးတိုင်းမှာပါလှုပ်ရှားဖို့ရည်ရွယ်တယ်ဆိုတော့ဥတီချက်ဖြစ်ပါတယ်။ဘိုးနဂါဟာ NUG သဘရနဲ့ကာကွယ်ရေးဝန်ကြီးတွေကိုတွေ့ဆုံပြီးတိဆောက်နေဆဲဖြစ်တဲ့ကာကွယ်ရေးအုပ်ချုပ်ရေးလုပ်ငန်းမှာညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြောင်းစက်တင်ဘာလ12ရက်နေ့ထုတ်အီယာဝတီတိုင်းသတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
ဥောက်ခင်တဲ့အတူကိုညာဝင်းအောင်တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။အခုဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုလည်းဆက်ပြီးထုတ်လွှင့်ပေးပါမယ်။ Fake Bill လို့ခေါ်တဲ့ E-cigarette selling ဝေရှူတာနဲ့ပတ်သက်တဲ့ကျမ်းမာရေးတည်ကောင်းစရာတချို့ကိုဒီတစ်ပတ်မှာတင်ပြပေးပါမယ်။ခေလူငယ်တွေကြားရေပန်းစားလာနေတဲ့ selling ဝေရှူတာဟာဆက်လက်တောက်တယ်လို့ပဲအနည်းနဲ့အများကျမ်းမာရေးအနေနဲ့ရှိတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးကြပါတယ်။vaping တမမဟုတ် e-cigarette လို့ခေါ်တဲ့ဒီဆေးငွေရှူတာဘယ်လိုစတင်ခဲ့ပြီးဘာကြောင့်အန္တရာယ်များရတာပါလဲဒီအကြောင်း health digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား editor ချုပ်နဲ့ပြည်သူ့ကျန်းမာရေး foundation အလို့မှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေးမန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိကြတဲ့ဒေါက်တာစေမန်းခင်ဗျာကျွန်တော်တို့အခုခေတ်မှာအင်္ဂလိပ်လိုတော့ vaping လို့ခေါ်တာပေါ့ဆရာနော်မြန်မာလိုတော့ဆေးလင်းဝေးရှူတာလို့ပြောရမလားမသိဘူးခေတ်စားလာပြီးတော့ဒီလူငယ်တွေလည်းအသောတော်တော်များလာတယ်လူကြီးတွေလည်းတချို့ဆေးလေးပြန်ရင်တောက်ကြတယ်လို့သိရတဲ့ခါကျတော့တချို့လည်းဒီ e-cigarette လို့ခေါ်တာပေါ့ဆရာနော်ဒီဆေးလင်းဝေးရှူတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးကျမ်းမာရေးဆိုင်ရာသိသင့်သိထိုက်တာတွေကိုအဓိကပြောမှာမို့ဆရာကြီးအရေးကြီးဆုံးအားလုံးသိသင့်တာဆိုရင်အဓိကဆရာဘာကနေစပြီးတော့ရှင်းပြခြင်းလဲ
ဟုတ်ကဲ့ပါ feeling ရေရှူတာ vaping ကနေစတာလဲပေါ့လေဟုတ်တယ်အဲ့ဒီစကလုံးကဘယ်လိုစကလာလဲဆိုရင်ဆရာကြီးကျွန်တော်ရှင်းပြပါမယ်တကယ်တမ်းကျတော့ e-cigarette ကတော့လူပညာတာပေါ့လေ e-cigarette ဆိုတာကဘာလဲဆိုရှင်ဒီ feeling တော့တာပဲတကယ်တမ်းကျတော့ feeling ကိုသူကဖေးရကြီးပေါ့ထိုင်တော့ပါတယ်ဖေးရကြီးကိုဒီမှာလို့တမရိကစီးကရက်တွေဖေးဘွတ်လိုက်တယ်လို့မရှိတော့တာမဟုတ်ဘဲနဲ့ electronic ကြီးနဲ့ nicotine ထွက်လာအောင်လုပ်တာဘယ်ရနဲ့ထွက်လာလဲဆိုတော့ nicotine liquid လို့ခေါ်တယ်ဖေးဒီဘာနဲ့ထွက်တာလဲ nicotine ပါတော့အရည်ပေါ့အဲ့ဒီအရည်ကို electronically process လုပ်ပြီး heat လုပ်တဲ့ခါမှာအဲ့အရည်ရနေပြီးတော့အမှုလေးထွက်လာတယ်အဲ့အားလုံးကြည့်တဲ့အချိန်အဲ့ဒီကောင်ကဖေးပါပေါ့ဖေးပါဆိုအမှုလေးပဲမြေဆိုတာက ကျွန်တော်မင်းသားလူတစ်စုံမြန်ရင်းနှီးမှုလေးကိုချူချူလေးပေါ့အဲ့တော့ဘေးကဘေးပါတယ်ပြီးတော့ဒီအီဖီကရက်ကုမ္ပဏီကြီးကသူ့ရဲ့ဆေးရအမေကိုရထွက်တာမဟုတ်ဘူးဘေးပါလေးပဲအမေလေးရထွက်တာဆိုတော့သူကဘေးပါဦးဘေးလုပ်တယ်ဆိုတကလုံးသူ့ကိုယ်ရင်ထွက်နိုင်တယ်အီဖီကရက်ကုမ္ပဏီရဲ့တော့ဘေးကြီးလုပ်တယ်ဘေးလုပ်တယ်သူကစမုကင်းကိုကြာချမ်းအောင်သူကနားလည်းပါလည်းလုပ်တယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီဖေးပီအီစီကရက်ဆီလင်းဝေရှူတာရဲ့သဘောတူပါဝမတူတဲ့မျိုးစားတွေရောရှိလာကြတယ်အဲ့တော့သူကဒီကနေ့ပြောလို့ရှိရင်အီစီကရက်ကအမျိုးအစားအချမ်းတိုးပြလို့ကျွန်တော်ပြောလို့ရတယ်အဲ့ဒါဘာပါလဲဆိုလို့ရှိရင်အဲ့ဒီကရက်မှာဒီကအီစီကရက်ပါဒီအီစီကရက်မှာဆေးရဲ့ကြီးရထုတ်ထားတဲ့နီကိုတင်းကိုထည့်ထားတယ် ထို့ပြင်အဲ့ဒီထဲမှာဖလေးဗာတွေထည့်ထားတယ်အမှအနံ့ကောင်းကောင်းလေးတွေချောကလက်အရသာတန်ဒီရသာကကွာတီရသာဆော်ရီရသာဆော့ရှိတယ်လို့ကလေးတွေတက်တက်တဲ့အမှန်လေးတွေထည့်ထားတယ်အဲ့တော့ဖလေးဗာပလပ်စ်ဒီကနီကိုတင်းပေါ့ပါတော့အရင်လေးကိုအလက်ထရောနီကယ်လီဟစ်တုတ်တဲ့အခါမှာအဲ့ဒီအမှုလေးပြန်လာတယ်အဲ့ဒီအမှုလေးကိုရှူရှင်းဖြစ်ပါတယ်နောက်တစ်ခုကကြတော့ဒီဆေးရဲ့ကြီးမပါဘဲနဲ့
နီကိုတင်းပါဝင်တဲ့ဖလေးဗာလေးကြီးတက်တက်ထည့်ပြီးတော့အဲ့ဒီဟာကိုရှူရအားလည်းရှိပါတယ်တချို့ကဆိုလို့ရှိရင်နီကိုတင်းအစာဖေးရည်ကြီးအစာဖေးချောက်ကိုတော့မတုံးရတယ်ဖေးချောက်ပလပ်စ်ဖလေးဗာပေါ့နော်အဲ့လိုမျိုးရလို့ရှိပါတယ်အဲ့တော့ဒီကောင်တွေကဖလေးဗာဒီအနံ့ရတာကလေးတွေကိုပြီးတော့ဆွဲဆောင်ပေးတာပေါ့လေနောက်တစ်ခါဟီးတက်တူတက်ကူပရိုဒတ်ခေါ်တယ်အဲ့ဒါဆေးရည်ကြီးပိုင်းစားပ တ်လို့ရှိရင်အပူပေးရတာအင်ဂျင်နီယာရင်အဲ့ဒီဆေးရည်အပန်းအစားလေးတွေနဲ့တော့ဒီကိုယ်တွေထွက်လာတယ်ထွက်လာတဲ့မျိုးကိုရှူရင်းဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီ vaping ဆေးလင်းငွေရှူတာနဲ့ဆေးလင်းသောက်တာနဲ့ကွာနိုင်တဲ့အနေအထားရောရှိလားဆရာ
အဲ့တော့ဈေးသား vaping တုတ်တယ်ထောင်းရှူလေ vaping တုတ်တယ်ဆိုရှင်တော့အမျိုးကြီးကထွက်တော့ထွက်တာလို့ပြောတော့ဆေးလင်းညီခိုးတမယိုးတော့ secret ကြီးလို့ဒီလိုပေါ်လာတဲ့အများကြီးဒီဘက်ထဲရောနှာခေါင်းထဲရောပုံရင်တခုလို့အများကြီးကပြတ်သွားဘူးသူတော့မကြည့်နဲ့တစ်ခါတည်းမြင်ရမယ်မြင်ရလည်းမမြင်ဘူးအမျိုးလေးထွက်ပါတယ်ဒီအမျိုးကအနည်းနဲ့အများတော့ထွက်ပါတယ်တော့မထွက်ဘူးဆိုတာမဟုတ်ပါဘူးအဲ့တော့သူကတက်ကနေရှူလိုက်တဲ့ခါမှာသူအာရုံနဲ့တည့်ရရောက်ပြီးတော့အဆုတ်ထဲကိုပေါ့လေအသက်ကြီးတဲ့ကြောင့်လည်းသေကုန်သွားပါတယ်ဒီဖေးတင်းလုပ်ကျဆိုတာအလားပါပဲအဲ့တော့ CSP clinic ကုမ္ပဏီတွေကသူရဲ့ပစ္စည်းအားစီးပွားရေးအဆုတ်ပြင်းဖို့ဘူးအဲ့တော့ဖေးတော့မဟုတ်ဘူးဆိုပြီးတော့နားလည်းပါလိုက်မယ်ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ဖေးရဲ့ smoking ကိုသူရှောင်ရင်းတဲ့ကြောင့် vaping ကိုထုတ်တာပါလေအဲ့တော့ vaping ကလည်းဖေးရဲ့ထိလိုက်တဲ့ခြင်းနဲ့အတူပဲဆိုတာကိုလည်းသမိုးရှော်နေပြီးတော့မတ်တပ်မှုကြတဲ့ပုံကြီးထပ်ပြီးတော့ FCTC ဆိုတာရှိပါလေ The Premier Compassion or Tobacco Control ဆိုတဲ့ဖေးရဲ့ဒီထိကျုပ်ရေးအပြည့်အစုံအသာတို့အဖွဲ့ဆိုတာရှိပါလေ WHO နဲ့ဖွဲ့ပေးထားလားအဲ့ဒီကတော့အရင်ကတည်းကလည်းနေချင်ရတယ်ဟုတ်ပထမဦးဆုံးစတဲ့လုံးကတော့သူဥပဒေထဲမှာ smoking ကိုပဲသုံးထားတယ် vaping ကိုသုံးထားတာ။ဒါပေမဲ့ဒီကောင်လေးမထုံသုံးတော့ပါအဲ့ဒီကောင်ကစပြီးသုံးတော့တဲ့ခြင်အားစပြီးတော့ vaping ကို smoking နဲ့အတူတူပဲဆိုတာမျိုးကိုအထက်ထည့်ထားပြီးသားဖြစ်နေပါပြီ။အဲ့တော့ vaping နဲ့ခေါ်ခေါ် smoking နဲ့ခေါ်ခေါ်နော် preparing ကလည်းဒါ facility option နဲ့အတူတူပါပဲ
။ဟုတ်ကဲ့ဆရာကြီးအဲ့တော့ခုနကအငွေထွက်တာနေတာများတာနဲ့ပဲခွာပြီးတော့ဒီဆေးရည်ကြီးမပါပဲနဲ့နောက်ဆေးကြောက်ထီသုံးသလားဒါတွေအားလုံးကတော့ဆေးလိမ့်နဲ့အခြေခံအဖြစ်ဆရာကလည်းသလိုတူတူဖြစ်နေတော့
ဟုတ်ကဲ့
ဒီဆေးလိမ့်ငွေရှူတာကြောင့်ဆရာကြီးဒီအန်ဒီရဲ့ရှိနိုင်တဲ့အတိုင်းတာကဆေးလိမ့်နဲ့ခွာနိုင်သေးရလားဆရာကြီ
းဟုတ်ကဲ့အဲ့တော့ဒီ EC credit ကိုစထရင်လုံးက EC ကနေ heat up tobacco product ကိုစီကိုစထရင်လဲပုံစံကပထမ HTP ကိုစထရင်လဲကောင်းကွာ78လောက်က HTP ကစထရင်လဲဒါပေမဲ့အကောင်ကခင်မစားခဲ့ဘူးနောက်တစ်ခါ2003လောက်မှာတရုတ်နိုင်ငံကဆေးရုံးကျွမ်းကျင်ပညာရှင်တဦးရနေပြီးတော့သူ့ရဲ့အဖေကဆေးလိပ်ပောက်ပြီးပေးသွားတာ secret ပောက်ပြီးပေးသွားတာဆုံးပြန်ပါနဲ့အဲ့တော့အဲ့ဒါကိုသိထားပြီးတော့ဒီမီခိုးကြောင့်မဲဆိုတော့သိတာ哦အဲ့တော့မီခိုးမခက်တဲ့ဒီဆေးလိပ်ရှင်မျိုးကထွင်မယ်ဆိုထွင်တော့2003ခုနှစ်မှာသူက EC ကတော့တော့ EC ကိုစထရင်နိုင်ခဲ့တယ်အဲ့ဒီမှာထွင်နေပြီးတော့သူ့ရဲ့ကတဖြည်းဖြည်းနောက်ရဒီအမေရိကရောက်ပြတ်နှံ့ပါလာမှာနောက်နိုင်ငံရောက်ရောက်ရဲမှာမာကတ်တင်းတို့လည်းကကျေပြန့်သွားပြီးတော့ကျေပြန့်ပြတ်နှံ့အုံနဲ့ဒါ easy care ဆိုဖြစ်လာပါတယ်။ဒါကြတော့ပထမဆုံးပုံတော့ဒီကောင်ကြီးကတော်တော်ကြီးကိုဒီဆေးလိပ်ကိုပြီးရသူ့ရဲ့ပစ္စည်းဟာဆေးလိပ်ချက်တဲ့ဆက်ဆေးလိပ်တောက်နေတဲ့ဒီဆေးလိပ်ဆွဲနေတဲ့ secret ဆွဲနေတဲ့ဒီဆေးလိပ်ချက်ချင်းဆားဆွဲတဲ့ပုံရကျစီးဆိုပြီးတော့လုပ်တယ်။ဒါပေမဲ့သူ့ရဲ့သူ့ပြည်နာလောက်ခါတဲ့ခါမှာလဲဆေးလိပ်ကြောင့်အနေမရှိဘူးနဲတဲ့ အနေနဲ့ဆိုပြီးတော့တိုးလိုက်ကြပါတယ်ဒါပေမဲ့အဲ့ဒီအချက်ကိုသူတို့ကဒီလိုခါမှာသူတို့ရဲ့ပြီးနိုင်တဲ့အချက်ဟာမမှန်ကမှာဘူးသူကလည်းပေးနိုင်တယ်အန်ရီပေးနိုင်တယ်နီကိုတင်းပါအတူတူဖြစ်တဲ့တော့နီကိုတင်းကပေးတဲ့အန်ရီဆိုတော့အကုန်ရတာပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတက်ဆက်တဲ့ကျမရဲ့အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးတော့တိုင်းရင်သတင်းတော်အစီအစဉ်ကိုတက်ဆက်ပေးပါဦးမယ်အပတ်စဉ်ကြာတာရီနေ့ညနေတောက်ချာနေမနက်ခင်းစီစဉ်နေမှာတင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်အစီအစဉ်ကိုတော့နေဆက်ဒေသတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကြိုဆိုပါရစ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော့မှာနားဆင်ရမှာတွေကတော့စကိုင်းတိုင်းကောလင်းခရိုင်ပင်လယ်ဘူးမျိုးနဲ့ကောလင်းမျိုးတို့ကို KIA နဲ့ကောက်ွယ်ရေးတပ်ဖွဲ့တွေကပူးပေါင်းသိမ်းပိုက်နိုင်ခဲ့ပါတယ်။ကယားဂရင်းနီပြည်မဲဆဲမျိုးနဲ့ပန်းတိန်ယွာနာကစခန်းသိမ်းတိုက်ပွဲမှာတော့စစ်ကောင်စီဘက်က16ရောက်လောက်တိုက်ဆုံးခဲ့ပါတယ်။သတင်းတော့တွေထဲမှာတော့ကလေးမျိုးနယ်နဲ့တမူးမျိုးနယ်တွေကစစ်ကောင်စီရဲ့စခန်း၄ခုနဲ့ခံပတ်မျိုးတစ်မျိုးလုံးကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်နိုင်ခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟောင်မှရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းကောလင်းခရိုင်ပင်လယ်ဘူးမြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ပင်လယ်ဘူးမြို့ပေါ်ကမြို့မရက်ွယ်ရဲစခန်းမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာနိုဝင်ဘာလ9ရက်နေ့ည9နာရီလောက်မှာအလံဖြူထောင်အညံ့ခံခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ကပြောပါတယ်။ဒါအပြင်နိုဝင်ဘာလ6ရက်နေ့ကလည်းကောလင်းမြို့နယ်ထဲရှိစစ်ကောင်စီတပ်တွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝေရောက်တိုက်ခိုက်ခဲ့ရမှာစစ်တပ်ဖက်ကအလံဖြူပြလက်နက်ချခဲ့တယ်လို့ကောလင်းပတ်ကဖတာဝန်ရှိသူတွေကပြောပါတယ်
။ကယားဂရနီပြည်မဲဆဲမြို့နယ်ပန်တင်းရွာနီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်က16ရောက်လောက်တေဆုံးပြီးအများပြားဒဏ်ရာရရှိခဲ့တယ်လို့ရှီတန်းရောက်ဂရနီတော်လှန်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။နိုဝင်ဘာလ9ရက်နေ့မှာစစ်ကောင်စီရဲ့စခန်းနှစ်ခုကိုသိမ်းယူနိုင်ခဲ့ရာလက်နက်ခဲယမ်းတွေကိုလည်းသိမ်းပိုက်နိုင်ခဲ့တဲ့အပြင်စစ်ကိုလမ်းကြောင်းတွေကိုလည်းဂရနီတော်လိုင်းအားစုတွေကဖျက်တောက်ထားနိုင်ခဲ့တယ်လို့ဖားဆောင် PDF ပြန်ကြားရေးတာဝန်ခံကပြောပါရယ်အဲ့ဒီစခန်းသိမ်းတိုက်ပွဲတဲ့ဂရနီအမျိုးသားများကာကွယ်တပ် KNDF ဂရနီတပ်မတော် KA ဖားဆောင် PDF ဘော်လခဲ PDF ကလလတာတို့ပါဝင်တိုက်ခိုက်ခဲ့ပြီး KA တပ်ဖွဲ့ဝင်တစ်ယောက်နဲ့ KNDF တပ်ဖွဲ့ဝင်နှစ်ယောက်ကြာဆုံးခဲ့ပါရယ်ဒဏ်ရာရတဲ့သူလည်း၈ယောက်ရှိခဲ့ပါရယ
်ချင်းပြည်နယ်အစပ်မကွေးတိုင်းစောမြို့မှာ CDF ကံပက်လက်မီတရင်ရဲ့ဒုတိုက်ရီမှုနဲ့သူဖခင်ဓမ္မအမှုတော်ဆောင်ဆရာကိုစစ်ကောင်စီတပ်ဖွဲ့ကတတ်ဖြတ်သွားတယ်လို့ CDF ကံပက်လက်ကတာဝန်ရှိသူနဲ့ဒေသခံတွေကပြောပါရယ်ကံပက်လက်မြို့နယ်အတွင်းစစ်ဘေးရှောင်နေရတဲ့ခရီးရန်ဓမ္မအမှုတော်ဆောင်ဆရာဦးမန်ကွေးဟာနိုဝင်ဘာလ9ရက်နေ့မနက်ပိုင်းမှာစောမြို့ကအသည့်မိတ်ဆွေနဲ့စကားပြောနေချိန်အရက်ဝဝတ်ထားတဲ့စစ်သားတယောက်ရောက်လာပြီးအနီးကခေါင်းကိုပြစ်ခတ်တတ်သွားတာလို့သတင်းရင်းမြစ်တွေကပြောပါရယ်အဲ့ဒီအချိန်မှာစောမြို့အနီးကိုအလုတ်ဝန်နဲ့ရောက်နေတဲ့ CDF ကံပက်လက်ဒူမီတရင်ကဒူတရင်မှုဖြစ်သူခရီးရန်ဓမ္မအမှုတော်ဆောင်ဆရာရဲ့သားကိုလှီမန်ကဖခင်တရင်ကြားပြီးနောက်သွားရောက်ကြည့်ရှုရမှာကင်းပုံးဝင်နေတဲ့စစ်သားတွေရဲ့ပစ်ခတ်တာကိုခံရပြီးကြဆုံသွားတယ်လို့ CDF ကံပက်လက်တာဝန်ရှိသူတွေကပြောပါတယ်
ဆရာနာရှင်ကိုတနိုင်ငံလုံးကတိုက်ခိုက်နေချိန်ရှမ်းပြည်မြောက်ပိုင်းမှာတော့တိုင်းသားလက်နက်ကင်တပ်ဖွဲ့အချင်းချင်းပစ်ခတ်တိုက်ခိုက်ကြတာကြောင့်နှစ်ဖက်လုံးပေါင်း10ယောက်ကျော်သေဆုံးမှုရှိခဲ့ပါတယ်။မူဆယ်မြို့နယ်ဆင်လန့်အုပ်စုမှာတအောင်းတပ်ဖွဲ့ TNL နဲ့ရှမ်းပြည်ဒုတိယပါတီ SSPB တို့ကြားနိုဝင်ဘာလ9ရက်နေ့ကပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ TNL ကဖမ်းဆီးသွားတဲ့ဆင်လန့်ကလူမှုကွန်ရက်အဖွဲ့မှပါဝင်သူလူငယ်ကိုပြန်လွှတ်ပေးဖို့တောင်းဆိုဖို့အသွားမှာပစ်ခတ်မှုဖြစ်ပွားခဲ့ပြီးအဖမ်းခံရ တဲ့ SSPB ရဲ့အုပ်ချုပ်ရေးမှူးဆိုင်လျှံတဲ့တပ်သားတယောက်ဆယ်လန့်ရွာမှာပြစ်ဒဏ်ခံခဲ့ရပါတယ် SSPB ရဲ့တခြားတပ်သား2ယောက်လည်းသေဆုံးခဲ့ပြီး3ယောက်ကတော့ဒဏ်ရာအပြင်းထန်နဲ့ပျောက်ဆုံးနေတယ်လို့ SSPB ကပြောပါတယ်ဒါအပြင်တိုက်ပွဲတွေ TNL ဖက်ကလည်း9ယောက်သေဆုံးခဲ့ကြောင်းထုတ်ပြန်ထားပါတယ်အဖမ်းခံရတဲ့ဆယ်လန့်ကလူငယ်ကိုတော့နိုဝင်ဘာ10ရက်နေ့ညနေပိုင်းမှာ TNL ဖက်ကပြန်လွှတ်ပေးခဲ့ပြီးဖြစ်ပါတယ်
ရခိုင်ပြည်အမ်းမြုံနယ်တပ်တောင်မြို့ရဲစခန်းမှုနယ်ရဲတပ်ဖွဲ့ဝင်တယောက်ကိုနိုဝင်ဘာလ9ရက်နေ့မှာအင်အား100လောက်ပါတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ရဲပူပေါင်းတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားပါတယ်တပ်တောင်ရဲစခန်းမှုမျိုးမင်းထွန်းနဲ့ရဲတပ်ဖွဲ့ဝင်တယောက်ကိုရဲစခန်းကနေဖမ်းဆီးသွားတာဖြစ်ပြီးဖမ်းဆီးရမှာအမ်းမြုံကရဲတပ်ဖွဲ့ဝင်တွေလည်းပါဝင်တယ်လို့တပ်တောင်မြို့အုပ်ချုပ်ရေးမှူးတယောက်ကပြောပါတယ်သူတို့နှစ်ယောက်ကိုရခိုင်တပ်တော် AA နဲ့ဆက်ဆက်မှုရှိတယ်လို့စစ်ကောင်စီဘက်ကတန်တရာရှိနေတယ်လို့တပ်တောင်မြို့မှာကပြမဲ့ဇက်တပင်တစ်ခုကိုပမစ်ချပေးတဲ့ကိစ္စနဲ့လဲဆက်ဆက်နိုင်တယ်လို့ဒေတာတွေးမှသတင်းတွေထပ်ပေါ်နေပြီးသူတို့ကိုဘယ်နေရာခေါ်သွားတယ်ဆိုတာကိုတော့မသိရဘူးလို့ဆိုပါတယ်
မော်လမြိုင်မြို့ငန်းတီရုပ်ကွက်မှာရှိတဲ့မွန်ပြည်နယ်အစိုးရဝန်ကြီးများအင်အားရှိမျက်နှာစာကအတားစီးတွေကိုဗီဒီယိုရိုက်ကူးပြီး TikTok ပေါ်တင်ခဲ့တဲ့အမျိုးသားတယောက်ဖမ်းဆီးခံလိုက်ရပါတယ်မြိုင်သားရရုပ်ကွက်မှာနေထိုင်တဲ့ကိုထွတ်ဆိုသူကိုဗီဒီယိုရိုက်ပြီး TikTok ပေါ်တင်ခဲ့လို့ဆိုပြီးတိုင်းရင်းစေးရုံအနီးကလက်ဖက်ဆိုင်မှာအရွက်ဝက်လုံးချုံရေးတွေကနိုဝင်ဘာလ4ရက်နေ့ကလာဖမ်းသွားပြီးဇီယာတီရီနေမီရဲစခန်းမှာရဲစတပ်ကြီးဥပဒေပုံမှန်905ကကြီးနဲ့အမှုဖွင့်အရေးယူထားတယ်လို့နေဆက်သူကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ2ရက်နေ့တုန်းကလည်းရေးမြို့နယ်ငါးလုံးကဦးစီးမှုအသက်ခံရတဲ့ဖြစ်စဉ်ကို Facebook လူမှုကွန်ရက်စာမျက်နှာပေါ်တင်ခဲ့တယ်လို့ဆိုပြီးမော်လမြိုင်မြို့ပေါ်က CDM သားဖွားဆရာမတယောက်ဖမ်းဆီးခံရတယ်လို့မြို့ခန့်တွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်၃ဖွဲ့ကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုဖော်ဆောင်ပြီးစစ်ကောင်စီတပ်ရဲ့စခန်းတစ်ခုပြီးတစ်ခုကိုသိမ်းပိုက်နေချိန်မှာပဲစကိုင်းတိုင်းကလေးမြို့နယ်နဲ့တမူးမြို့နယ်ထဲမှာလည်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီတပ်ရဲ့စခန်းလေးခုနဲ့ခံပတ်မြို့တစ်မြို့လုံးကိုသိမ်းပိုက်ထိန်းချုပ်နိုင်ခဲ့ကြပါတယ်။အဲဒီဘက်ကအခြေအနေတွေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
တမူးနယ်ကလေးမြို့နယ်တဲကစစ်ကောင်စီရဲ့တပ်စခန်းအနည်းဆုံး6ခုကိုနိုဝင်ဘာလ3ရက်နေ့မနေ့အစောပိုင်းမှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ရမှာတမူးမြို့နယ်တဲကခံပတ်မြို့ရဲစခန်းဝီတုတ်ရဲစခန်းကလေးမြို့နယ်တဲကရာစကြူအချင်းဦးစီးစခန်းနဲ့မြောက်စီးရွာတပ်စခန်းတွေကိုသိမ်းပိုက်နိုင်ခဲ့ကြတယ်လို့ကာကွယ်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခံပတ်မြို့ရဲစခန်းကိုနိုဝင်ဘာလ4ရက်နေ့မှာသိမ်းပိုက်ခဲ့ကြပြီးစစ်ကောင်စီတပ်ကုန်းကရောနိုဝင်ဘာလ9ရက်နေ့မနေ့ကြမှာတင်ပိုက်ခဲ့ကြပါတယ်အခုတော့ခံပတ်တမျိုးလို့ကိုအပိသက်ထိ ंछ ုတ်ထားနိုင်ပြီလို့ဒီမျိုးတင်တိုက်ပွဲမှာပါဝင်ခဲ့တဲ့ချင်းမျိုးသားကောက်ွေးတမရော CNDF ရဲ့တာဝန်ရှိသူကပြောပါတယ
်နိုဝင်ဘာလ3ရက်နေ့ပါနော်မနေ့လေးနာရီခွဲလောက်ကနေစပြီးတော့ကျွန်တော်ပူပေါင်းတပွဲဆက်ဖြစ်တာကိုဒီခံပတ်စကားကိုပြောညနေ7နာရီ3နာရီလောက်ပေါ့ဒီခံပတ်ရေစခန်းကိုကျွန်တော်ပူပေါင်းတပွဲနဲ့တင်းလိုက်တယ်ပေါ့နော်ရေစခန်းတင်းပြီးည9နာရီလောက်ကျမှာကျွန်တော်ဒီသူဘက်ကနေတော့ချက်ထားတာလေတော့အဲနောက်ခေါက်လာပြီတော့ဘုံတစ်ခါပြန်လာခြေတော့ပေါ့ခိုးတဲ့နေမရှိတော့ဘောလို့ပြီ
ကလေးကံကောကာလာမပေါ်မှာတည်ရှိတဲ့မြောက်စည်းရွာရဲစခန်းကလည်းနိုဝင်ဘာလ4ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့ကြပြီးအဲ့ဒီအခြေအနေနဲ့ပတ်သက်ပြီးချင်းကွေတပ်ဖွဲ့ CNDF ဗကောက်တပ်ဖွဲ့တပ်မဟာမှုကအခုလိုပြောပါတယ
်သူတို့ဖက်ကဘန်ကာရန်များတယ်ဘန်ကာရန်ကောင်းတယ်ပေါ့ဘန်ကာကောင်းတယ်ကရုချင်းကောင်းတယ်ပြီးလေရင်ကလည်းခဏခဏပုံကျဲတယ်အာလေနဲ့တော့ထိခိုက်မရှိဘူးဘောနော်ကျွန်တော်တို့အဖွဲ့ကဒါဆိုတော့တရက်ကုန်သွားတယ်ဒါပေမဲ့နောက်နေ့မှကျတော့အဲ့လိုပဲဝင်ဖို့ပြန်ကြိုးစားတယ်ဥဒိုင်းမှာပဲကတ်နေကြတယ်ဝင်ပြီးတော့ဝင်စီးရဲပါပြီးတော့အဲ့လိုနဲ့ပဲကျွန်တော်တိတ်နိုင်ရပါတော့ကိုဖက်ကလည်းဒါကျွန်တော်တို့က၃ယောက်ကြာပါဘောနော
်မြောက်စီးရဲစခန်းတိန်တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဘက်က၁၀ယောက်ထက်မနည်းတေဆုံးခဲ့ပြီးစစ်တုံးပန်းတချို့နဲ့လက်နက်ခဲယမ်းတွေလည်းတင်းစီရမိခဲ့တယ်လို့ပြောပါတယ်ဒီစစ်စင်ရေးမှာချင်းကကွေတပ်ဖွဲ့တွေအပါအဝင်ပြည်သူ့ကကွေပူပေါင်းတပ်ဖွဲ့တွေဘက်ကလည်း၇ယောက်ကြာဆုံးခဲ့ပါတယ်အမျိုးသားညီညွတ်ရေးအစိုးရကကွေဝင်ကြီးဌာနရဲ့စစ်ရုံးချုပ်ကလည်းကလေးတမူးအာရှအဝေးပြေးလမ်းပေါ်ကခံပတ်မြို့ကိုနိုဝင်ဘာလ9ရက်နေ့မနေ့မှာအပိသက်သိမ်းယူနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
စစ်ကောင်စီကခန့်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC အသစ်ကနေပြဋ္ဌာန်းလိုက်တဲ့နိုင်ငံရေးပါတီဥပဒေအရပါတီတည်ထောင်ခွင့်လျှောက်ထားတဲ့မူညွတ်ရေးပါတီအပါအဝင်ပါတီတချို့ဟာခွင့်ပြုချက်ရဖို့အတွက်စောင့်ဆိုင်နေစေလို့ဆိုကြပါတယ်။ဒါကြောင့်အခုချိန်ထိပါတီတည်ထောင်ခွင့်မပေးရသေးတာလေ။ဒီလိုမျိုးခွင့်ပြုချက်မရသေးတာကြောင့်ရောပါတီတွေအတွက်နင်းနာမှုကဘာတွေလဲ။ရမင်းကနေတင်ဆက်ပေးပါမယ်ရှင်။
ပါတီတည်ထောင်ခွင့်မကျနိုင်တာနဲ့ပတ်သက်ပြီးအသက်ဖွဲ့စည်းထားတဲ့ UEC ကသစုံနေရာချင်းပြတာအခြေအနေတွေကိုအကြောင်းကြားတာမျိုးတွေလည်းမရှိသေးဘူးလို့မွန်ညညွတ်ရေးပါတီတာဝန်ရှိသူကပြောပါတယ်။ဒါနဲ့ပတ်သက်ပြီးသက်ဆိုင်ရာအနေနဲ့လည်းအကျိုးကြောင်းရှင်းပြပေးသေးတယ်လို့မွန်ညညွတ်ရေးပါတီ NUB ပြောခွင့်ရပုဂ္ဂိုလ်နိုင်တန်းရွှေကအခုလိုပြောပါတယ်။
ဒီပြောတော့ဘူးခက်တယ်အခုတည်းကတော့မကြသေးဘူးနော်တချို့ပါသေးတယ်ကျွန်တော်တို့အပါဝင်ပေါ့နော်မကြတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းပြောဆိုရတဲ့ခက်တယ်ပြောခွင့်လို့ရှိရင်ကျိုးချောင်းလေးပါညာကိုပြန်လဲအကြောင်းကြားပြီးတော့လူတယ်ဒီကနေ့ဟိုပြန်လာလို့သုံးတရားမရှိဘူးဆိုလို့ရှိရင်ဒါမှတ်ပုံတင်ချဖို့တည်တယ
်နိုင်ငံရေးပါတီ60ဝန်းကျင်လောက်ပြန်ပြီးမှတ်ပုံတင်တဲ့အထက်မှာပါတီပေါင်း38ပါတီကမှတ်ပုံတင်ကြလာပြီး2020ရွေးကောက်ပွဲအနိုင်ရရခိုင်မျိုးသားပါတီနဲ့မွန်ညင်ညွတ်ရေးပါတီအပြင်88မျိုးဆက်ကြောင်းသားဦးကုကွကြီးဦးဆောင်နဲ့ပြည်သူပါတီတို့ကိုပါတီတည်ထောင်ခွင့်မပြုသေးပါဘူးအခုချိန်မှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့ထင်ရှားတဲ့တိုးတက်မှုတွေလုပ်ပေးသင့်ပြီဖြစ်ပြီးအာဏာကိုမြဲတမ်းထိန်းသိမ်းဖို့ပဲဆက်လုပ်နေမယ်ဆိုလို့ရှိရင်စားကျင်ဘဲအင်အားစုတွေပိုများလာလိမ့်မယ်လို့မြန်မာနိုင်ငံရေးလေးလာသူဒေါက်တာအောင်မျိုးကပြောပါတယ
်ဒီတော့ဟိုမူဝါဒဘောင်ဝင်ပြရမှာပေါ့နော်ဒီလူတွေကိုမြန်မာအတိမတ်ပြုလေရွေးကောက်ပွဲမှာ participate လုပ်လေဒီချိန်မှာကျွန်တော်နိုင်ငံရေးရာအစိုးရအနေနဲ့တခုတော့အဲ့လိုရွေးကောက်ပွဲနဲ့ပတ်သက်လို့တိုးတက်တဲ့ထင်ရှားတဲ့တိုးတက်မှုတွေလုပ်ပြဖို့တင်တာပေါ့နော်ဟိုဟာအမြဲတမ်းသိမ့်မယ်ဆိုရင်အဲ့လိုလုပ်လိုက်တယ်ဆိုသူအဆန့်ကျင်ပက်ကြီးကပုံများတော့မှာပေါ့
အခုဆိုရင်စစ်တပ်ကအာဏာသိမ်းလိုက်တဲ့2023ခုနှစ်နောက်မှာစစ်ကောင်စီကအသစ်ပြတ်ထားလိုက်တဲ့နိုင်ငံရေးပါတီများဥပဒေအရမှတ်ပုံပြန်မတင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအပါအဝင်ပါတီပေါင်း40လောက်ကတော့ဖျက်သိမ်းခံထားရပါတယ်စစ်ကောင်စီကပြောလာတဲ့ရွေးကောက်ပွဲကရောတကယ်ဖြစ်လာမှာလားမဖြစ်လာဘူးလားဆိုတာကိုအားလုံးကစောင့်ကြည့်နေကြပြီးလက်ရှိနိုင်ငံရေးခြေနေရနေရာတော်တော်များများမှာရွေးကောက်ပွဲလုပ်နိုင်ဖို့ဆိုတာမဖြစ်နိုင်ဘူးလို့နိုင်ငံရေးလှစ်လာသူအချို့ကဆိုကြပါတယ်ရှင်
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
စကိုင်းတိုင်းကောလင်းခရိုင်ပင်လယ်ဘူးမြို့နဲ့ကောလင်းမြို့တို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ကာကွယ်ရေးတပ်ဖွဲ့တွေကပူးပေါင်းသိမ်းပိုက်နိုင်ခဲ့ပါတယ်ကယားပြည်ခေါ်ဂရီနီပြည်မဆက်မြို့နယ်ပန်သိန်းရွာနာကစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်က16ရောက်တေဆုံးခဲ့ပါတယ်
တော်ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့ဒီကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။ View American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။သူတို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ view in မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.viewinnews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view in မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။နိုဝင်ဘာလ10ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာပါရှင်။ VOA ကနေထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းတွေ၊သတင်းဆောင်ပါတွေကို VOA ရဲ့ website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ VOA ရဲ့ Radio အစီအစဉ်တွေကိုရုပ်သံဖြင့်လည်းဖြည့်ဆွဲတင်ဆက်ပေးနေတာပါရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။တခြားနိုင်ငံတွေပါလို့ပဲအမေရိကန်ပြည်ထောင်စုဟာနိုင်ငံတော်ရဲ့လက်နက်ကိုင်တပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်ခဲ့သူတွေကိုအောက်မေ့သတိရပြီးတိုက်ပြည်အတွက်အသက်ပေးခဲ့ကြသူတွေရဲ့
ဆွတ်လွတ်မှုတွေကိုဂုဏ်ပြုဖို့အတွက်22တိုင်းစစ်ပြန်စစ်မှုတန်းဟောင်းများနေ့ကိုကျင်းပလေးရှိပါတယ်ပထမကမ္ဘာစစ်ကြီးကိုပါဝင်ခဲ့ကြတဲ့နိုင်ငံအများစုအတွက်စစ်ပြန်စစ်မှုတန်းဟောင်းများနေ့ကိုနိုဝင်ဘာ17ရက်မှာသတ်မှတ်ထားကြပါတယ်ပထမကမ္ဘာစစ်ကြီးဟာ1918ခုနှစ်နိုဝင်ဘာလ17ရက်နေ့စစ်တနာရီ17မိနစ်မှာတိုက်ပွဲတွေရက်ခဲ့ပြီးအပြစ်ခတ်ရက်စဲကရန်လိုမှုတွေပြီးဆုံးခဲ့ပါတယ်ဇွန်လ28ရက်1919ခုနှစ်ဘာဆိုင်စာချုပ်လက်မှတ်ရေးထိုးတော့မှသာအေဝင်စစ်ကြီးအဆုံးသတ်ခဲ့ပေမဲ့အများအပြားကနိုဝင်ဘာ17ရက်နေ့ကိုစစ်ပွဲပဋိပက္ခကြီးရဲ့အဆုံးသတ်လို့မှတ်ယူခဲ့ကြပါတယ်စစ်ပွဲပြီးဆုံးပြီးဆယ်စုနှစ်တစ်ခုကြာတဲ့အချိန်တိုင်းအမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ17ရက်နေ့ကိုတရားဝင်သဘောမဟုတ်ပေမဲ့အဖြစ်အခက်ရစရည်နေ့ဖြစ်အခမ်းအနားတွေကျင်းပခဲ့ကြပြီးအဲ့ဒီတုန်းကမဟာစစ်ပွဲကြီး Great War လို့ရည်ညွှန်းခေါ်ဆိုလေးရှိတဲ့ပထမကမ္ဘာစစ်ကြီးရဲ့စစ်ပြန်တွေကိုဂုဏ်ပြုခဲ့ကြပါတယ်1954ခုနှစ်မှာတော့သမ္မတ Dwight Eisenhower ကစစ်ပွဲကာလနဲ့ငြိမ်းချမ်းရေးကာလနှစ်ရစလုံးမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်မှုထမ်းအားလုံးကိုဂုဏ်ပြုနိုင်ဖို့အားလိုက်ရက်ကိုတိုးချဲ့ခဲ့ပြီးနောက်ဆုံးမှာတော့1952ခုနှစ်ကစပြီးအဖြစ်ခတ်ရစရည်နေ့ဟာစစ်ပြန်စစ်မှုတန်းဟောင်းများနေ့ဖြစ်လာပြီးဒီနေ့ရဲ့ကျင်းပပုံအနှစ်သာရဝိညာဉ်ကိုပုံပုံထင်ဟပ်လာစေပါတယ်ဒီနေ့မှာကျွန်တော်တို့ဟာကမ္ဘာပေါ်မှာအကောင်းမွန်ဆုံးသောစစ်မှုတန်းဟောင်းအဖွဲ့ကိုပေါင်းစည်းထားတဲ့ American စစ်ပြန်လို့ခေါ်ဆိုခံထိုက်တဲ့ရဲစွမ်းတပ်တည်စုစည်းရှင်မျိုးချစ်မျိုးဆက်တွေကိုဂုဏ်ပြုပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။သူတို့ရဲ့ကိုချိုးမဖက်ပဲအနစ်နာခံမှုတွေနဲ့အတူကျွန်တော်တို့ရဲ့အမေရိကန်လက်နက်ကိုင်တပ်ဖွဲ့တွေဟာလွတ်လပ်မှုနဲ့တန်းတူညီမျှမှုဒီမိုကရေစီနဲ့တရားမျှတမှုဖြစ်နိုင်ခြင်းနဲ့မျှော်လင့်ချက်တွေပေါင်းစည်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အတွေးခေါ်ကိုတည်ဆောက်ကာကွယ်ခဲ့ကြပါတယ်။ကျွန်တော်တို့ဘလို့မှအပြည့်အဝပြန်လည်ပေးဆက်နိုင်စွမ်းမရှိတဲ့ယေရှုအကျွေးတွေသူတို့ပေါ်တင်းနေပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ကျွန်တော်တို့မြတ်တမိုးထားယုံကြည်ကန်ဆွဲထားတဲ့လွတ်လပ်မှုတရားမျှတမှုဒီမိုကရေစီအရာတွေအတွက်မျိုးဆက်တိုင်းကအမေရိကန်စစ်ပြန်စစ်မှုဒဏ်တွေဟာအလုံးစုံပေးဆက်သွားဖို့ဆန္ဒရှိကြပါတယ်သူတို့ဟာကိုကြိုးမဖက်ပဲထမ်းဆောင်ခဲ့ပြီးအလွန်အနစ်နာခံကလွတ်လပ်မှုကိုမျက်နှာချင်းကြောင့်ပေးဆက်ထမ်းရွက်ရတဲ့ဝင်တော့ဝင်ဖို့ကိုတိတ်တိတ်ဆိတ်ဆိတ်နဲ့ပဲထမ်းဆောင်ခဲ့ကြပေမဲ့သူတို့ဟာဂုံပြုအမွန်တင်ခံဖို့မတောင်းဆိုခဲ့ကြပါဘူးလို့သမ္မတဘိုက်ဒန်ကပြောပါတယ်ဒီနေ့မှာသူတို့စံနမူပြနေထိုင်သွားခဲ့ကြသလိုအလားတူလိုက်လံနေထိုင်ကြင့်ကြံပြီးဂုံပြုကြပါစို့မိမိရဲ့အတ္တပုဂ္ဂလိကဘဝကိုဦးစားမပေးဘဲအများအတွက်အမှုထမ်းခြင်းအိမ်ကြီးချင်းတွေကိုပြုစုစောင့်ရှောက်ခြင်းအပြင်ကျွန်တော်တို့ရဲ့အသက်နဲ့လွတ်လပ်မှုကိုကာကွယ်စောင့်ရှောက်သူများအားလုံးနဲ့ထိုက်တန်တဲ့ပုံပုံပြည့်ပြည့်စုံတဲ့ပြည်ထောင်စုကိုတည်ဆောက်နိုင်ရေးစိတ်အားထက်သန်စွာလှုပ်ဆောင်ကြပါစို့လို့သမ္မတဘိုင်ဒန်ကပြောပါတယ်
အမေရိကန်စိုးရိုက်သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
။အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်အာဝေါ်ဖြစ်ပါရဲ့ရှင်။ VOA ရဲ့အာဝေါ်မဟုတ်ဘူးဆိုတာကိုလည်းအသိပေးပါရစေ။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ဂျပန်နိုင်ငံချိုကျိုမြို့မှာနှစ်ရက်ကြာကျင်းပတဲ့စီးပွားရေးထိပ်သီးနိုင်ငံတွေရဲ့ G7 ဒီနိုင်ငံခြားရေးဝန်ကြီးများရဲ့အစည်းအဝေးမှာတော့ဂါဇာဒေသအရေးကလွှမ်းမိုးနေခဲ့ပေမဲ့လို့လေစီးပရိပခအလွန်မှာဘယ်လိုလုပ်ကင်ကြမလဲဆိုရဲအဖြေတစုံတရာထွက်လာခြင်းတော့မရှိပါဘူးအော်တိုမာလ9ရက်နေ့ဒီဟာမက်စ်ကအစ္စရေးကိုတိုက်ခိုက်ခဲ့ခြင်းကစလို့ G7 နိုင်ငံတွေအနေနဲ့လက်ရှိကျင်းပတဲ့ညီလာခံကနေဒီဒုတိယကြေညာချက်တစ်စောင်ထွက်လာခဲ့ပါတယ်ဒီကြေညာချက်အထက်မှာတော့ဟာမက်စ်နဲ့ဒီတခြားအဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကို G7 ကပြက်ပြက်တားတားရှုံချလိုက်ပြီးဟာမက်စ်ကိုပြန်ပေးဟာမက်စ်တွေကဒီပြန်ပေးဆွဲထားတဲ့သူတွေအားလုံးကိုချက်ချင်းပြန်လွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်ရှင်တခါဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့ရှေ့သတင်းပတ်ထဲတွေ့ဆုံမယ်လို့မျှော်လင့်ရတဲ့အမေရိကန်အနောက်ဘက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာကျင်းပမယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဒီ APEC ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာဒီတရုတ်ဒုဝန်ကြီးချုပ်ဟီလီဖန်းနဲ့အမေရိကန်ဗန္ဓာရေးဝန်ကြီးဂျန်နက်ယယ်လန်တို့ရဲ့နှစ်ရက်တာတွေ့ဆုံဆွေးနွေးပွဲကိုတော့ကြာတာရင်းတွေကစတင်လိုက်ပါတယ်ဒ ဒီတွဲဆောင်မှုကတရုတ်အမေရိကန်ဆက်ဆံရေးတင်းမာနေတာကိုရှော့ချဖို့နဲ့ကာကွယ်ရေးကုန်သွယ်ရေးနဲ့ဒီဥရယာပြည်ပြောင်းလဲရေးဆိုင်ရာကိစ္စတွေမှာပါဆွေးနွေးသွားနိုင်ဖို့အတွက်လမ်းကြောင်းဆက်ဖွင့်ထားနိုင်ရေးယူရပုံရပါတယ်ရှင်ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုစောမိုးကျော်ဖြစ်ပါတယ်စပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Morris Cottom နဲ့ James Smith တို့ဖြစ်ပါတယ်ရှင်နိုဝင်ဘာလ10ရက်တောက်ကြနေမထက်ခင် Radio အစီအစဉ်တွေကိုတော့ဒီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 3249နဲ့ပထမပိုင်းနာရီဝက်ကိုတော့ line meter 190 kHz 1905ရောကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အားလုံးကိုအထူးကျေးဇူးတင်ပါတယ်သောရရှင်များနဲ့တူပါမြန်မာပြည်သူပြည်သားအားလုံးကျေးဇူးပါပေးခင်ကြပါစေကျွန်မခင်ဗျူထွေးပါရှင်